Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင် VOA American အသံရ2022ခုနှစ်စက်တင်ဘာလ29ရက်ကြာတာပြင်းနေ့မနက်ခင်း 6:00 AM အစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ line to meter 2450 50နဲ့ line လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနိုင်ပါတယ်ကျမနှောင်းလာပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမခင်ပြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုအောင်လုံးနဲ့တို့ပြောပြပေးမှာပါမြန်မာစစ်တပ်ပေါ်ပိုးပြီးထိရောက်တဲ့လက်နက်ပိတ်ပင်မှုတွေလုပ်ဖို့အတွက်အမေရိကန်ကစဉ်းစားနေပါပြီ။ကိုရီးယားနဲ့နိုင်ငံခြားကစစ်မဲ့ဆောင်ကအမေရိကန်ထူးသမရတောကန်နေမှာမြောက်ကိုရီးယားဘက်ကဒုံးကျည်ကိုပစ်လွှတ်ခဲ့ပါတယ်။အမေရိကန်တောင်ပိုင်းဖလော်ရီဒါကုန်းတွင်းပိုင်းကိုအန္တရာယ်ကြီးတဲ့ဟာရီကိန်းအီယန်ဝင်ရောက်နေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်း
။ကောင်းပါပဲရှင်။စစ်ကောင်စီရဲ့နိုင်ငံရေးရည်တည်ချက်ပေါ်အကဲခတ်တွေရဲ့အမြင်ဘယ်လိုရှိပါသလဲ။
ဖြစ်ပင်ဖြစ်ရတဲ့ဖက်ဒရယ်ဆိုတာတော့ဘာပြောမှန်းတော့မသိဘူးမြန်မာနိုင်ငံမှာဖက်ဒရယ်လားဒါမှမဟုတ်လေ2008ကနေခွင့်ပြုပေးများရတဲ့ဖက်ဒရယ်လား
အပြည့်အစုံကတော့မကြခင်ကြားရဖို့ရှိပါတယ်ဒါအပြင်ကမ္ဘာရဲ့ဥတုရာသီပြောင်းလဲဖောက်ပြန်မှုလက်ရှိအခြေအနေဆိုင်ရာအစိုးရခန်းစားကိုကြားမှဖြစ်တယ်လို့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတိုက်ပွဲတွေကြားနေကြခင်တွေရိတ်သိမ်းနေရတဲ့အခြေအနေတွေကိုလည်းရှူဇာနာဆီယမ်မှာပါဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်ကြတဲ့လူလူနဲ့ကျန်းမာရေးဦးကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့အားကစားခန္ဓာတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်သိမ်းရောက်တဲ့တဲ့တွေကိုတော့ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါရှင
်အင်းနီချင်းယူကရိန်းရဲ့ပိုင်းနက်ကိုတရားမွန်ရယူပြီးတော့နေဆန်းမြင်းပြောင်းလဲဖို့ယူကရိန်းမှာအတုရောင်ဒုရုဆန္ဒခံယူပွဲကျင်းပတဲ့ရုရှားပေါ်မှာကုန်သွယ်ရေးဆိုင်ရာပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အတွက်ဥရောပသမဂ္ဂကဗိုလ်တော်ဘူးနေမှာတောင်းဆိုလိုက်ပါတယ
် We do not accept the sham referendum and any kind of annexation in
အတူရောင်လူမှုဆန္ဒခံယူပွဲကိုလက်မခံသလိုယူကရိန်းကိုကျူးကျော်သိမ်းပိုက်ဖို့လုပ်တဲ့ဘယ်လုံရမျိုးကိုမဆိုလက်မခံကြောင်းနဲ့အခုတည်းထက်တိုးလုပ်လာမယ်ဆိုရင်ရုရှားဘက်ကပိတ်ဆက်မယ်လို့ဥရောပကော်မရှင်အကြီးအကဲအာဆူလဗန်ဒါလျန်ကပြောသွားတာပါယူကရိန်းရဲ့ဒေသ၄နေရာမှာရုရှားစုအစီစဉ်ကျင်းပတဲ့ရုရှားလက်ရောက်နေလို့တဲ့ဆန္ဒရှိမှရှိလူမှုဆန္ဒခံယူပွဲဟာယူကရိန်းပိုင်နက်ကိုမတရားသိမ်းပိုက်ဖို့ကြိုးစားမှုဖြစ်တယ်လို့နိုင်ငံတကာသတ်မှတ်ထားတဲ့နယ်နိမိတ်ကိုအင်အားသုံးပြောင်းမှုကြိုးစားလာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားကတော့ငါကြချင်းပခဲ့တဲ့ဒီလူမှုဆန္ဒခံယူပွဲကနေအဲ့ဒီဒေတာတွေကယူကရိန်းအများစုကရုရှားလက်ရောက်နေလို့တဲ့ဆန္ဒရှိကြောင်းမဲပေးခဲ့ကြတယ်လို့ပြောပါတယ်။ဒါပေမဲ့ဒီဆန္ဒခံယူပွဲကျင်းပတာကိုယူကရိန်းကရောအမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေကပါတညစ်တညွတ်ထဲပယ်ချခဲ့တာဖြစ်ပါတယ်။ဤဥရောပသမဂ္ဂအနေနဲ့ရုရှားထွက်ကုန်လေပေါ်တင်းကုန်ဆန်ရတမ်းမြစ်ချက်တွေချမှတ်ဖို့စီစဉ်နေတယ်လို့ဥရောပကပေးမနည်းပညာတွေရုရှားစစ်တပ်မရအောင်ပို့ကုန်ဆန်မှလည်းပိတ်ပင်မှုတွေလုပ်ဖို့စီစဉ်နေတယ်လို့ဗွန်ဒလျန်ကပြောပါတယ
်အမေရိကန်နဲ့ရုရှားနဲ့နိုင်ငံသားခံယူထားတဲ့သူတွေယူကရိန်းစစ်ပွဲမှာတိုက်ဖို့ရုရှားကစစ်သားအဖြစ်စုဆောင်းခံရမှာစိုးရိမ်တယ်လို့အမေရိကန်နိုင်ငံဂျာဝီဌာနကပြောလိုက်ပါတယ်နိုင်ငံသားခံယူထားသူတွေရဲ့အမေရိကန်နိုင်ငံသားဖြစ်မှုကိုလက်မခံဘဲကောင်စီရုံးရဲ့အကူအညီကိုခွင့်မပြုတာရုရှားနိုင်ငံကထုတ်ခွင့်မပေးတာစစ်ပဆိုင်ရာလုပ်ငန်းတွေအတွက်စုဆောင်းခံရမျိုးဖြစ်လာနိုင်တဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနကပို့ထူးနေကြေညာချက်မှာပြောဆိုခဲ့တာပါအမေရိကန်နိုင်ငံသားတွေရုရှားကိုခီးမထွက်ချဖို့ရောက်နေရင်လည်းအရက်ဖက်ခီးသွားလုပ်ငန်းတွေအကန့်အသတ်နဲ့ရှိနေသေးတဲ့အချိန်မှာအမြန်ဆုံးထွက်ခွာကြဖို့တိုက်တွန်းထားပါတယ်ရုရှားနိုင်ငံကထုတ်ခွာမဲ့လေကြောင်းကြီးစင်တွေဟာတတလုံးမှာနေပါနေလွန်ပြီးမကြာခဏအချိန်ကပ်ပြီးတော့မှခီးစင်ပြတ်တက်တယ်လို့လည်းပြောဆိုထားပါတယ်ကားတွေဘတ်ကားတွေနဲ့ကုန်းကြောင်းကသွားမယ်ဆိုရင်တော့ရနိုင်သေးတယ်လို့လည်းပြောပါတယ်ရုရှားမှာရောက်နေတဲ့အမေရိကန်ခီးသွားတွေပဲဖြစ်ဖြစ်နေထိုင်နေကြသူတွေပဲဖြစ်ဖြစ်ထွက်ခွာမယ်ဆိုရင်ကိုယ့်ဘာသာစီစဉ်ကြဖို့နဲ့အမေရိကန်တန်ယုံကအကူအညီပေးဖို့အကန့်အသတ်ရှိတယ်လို့လည်းပြောဆိုထားတာပါညဉ့်ညမ်းစွာစူဝေးခွင့်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုလည်းရုရှားနိုင်ငံမှာခွင့်ပြုမထားဘူးလို့အမေရိကန်နိုင်ငံဂျာယီဌာနရဲ့ထုတ်ပြန်ချက်မှာတတိပေးထားပါတယ်ဆန္ဒပြပွဲမှာပါဝင်ကြတဲ့အမေရိကန်တွေကိုရုရှားအာဏာပိုင်တွေကဖမ်းဆီးတာတွေရှိတယ်လို့လည်းနိုင်ငံဂျာယီဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
စစ်တပ်တင်အာဖဂန်နစ္စတန်နိုင်ငံကိုလောင်စာဆီနဲ့ဂျုံတွေတင်ပို့ပေးဖို့အတွက်တာလီဘန်အစိုးရနဲ့ယာယီသဘောတူညီချက်ကိုရုရှားဘက်ကအတည်ပြုပေးလိုက်တယ်လို့ဗိုလ်တော်ဘူးနေကနှစ်ဖက်စလုံးကထုတ်ပြန်ပါတယ်။သဘောတူညီချက်ပါအသေးစိတ်အချက်အလက်တွေကိုတာလီဘန်အာဏာပိုင်တွေထုတ်ပြန်ပြီးနိုင်တော်ကြမှာအခုလိုယာယီအတည်ပြုပေးခဲ့တာလို့ရုရှားသမ္မတရဲ့အာဖဂန်ဆန်အထူးတန်တမန်ဇမ်မီယာကဘူလော့ဖ်ကပြောကြားချက်ကိုကိုးကားပြီးရုရှားစုကစပတ်နစ်သတင်းဌာနကရေးပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ရုရှားဘက်ကထုတ်မပြောပါဘူး။တာလီဘန်ဦးဆောင်တဲ့အာဖဂန်ကုန်သွယ်ရေးနဲ့စစ်မှုဝန်ကြီးဌာနပြောခွင့်ရအခွန်ဆဒါအဗ်ဒူဆလမ်ကတော့ ပြီးခဲ့တဲ့လတည်းတာလီဘန်ထိတ်တန့်အရာရှိတွေမော်စကိုကိုသွားပြီးဒီသဘောတူညီချက်ရဖို့ညှိနှိုင်းလက်မှတ်ရေးထိုးနိုင်ရတာဖြစ်ကြောင်း VOA ကိုပြောပါတယ်ရုရှားဘက်ကမကြခင်မှာအကောင့်ထဲပုံမဲ့လို့မျှော်လင့်ဆောင်စားနေကြောင်းလည်းပြောတာပါကွန်ဂရက်ဆက်မှုဝန်ကြီးနိုရူဒင်အဇီဇီဦးဆောင်တဲ့ညှိနှိုင်းရေးအဖွဲ့ကတော့ဒီသဘောတူညီချက်ကနေရုရှားအာဖဂန်နစ္စတန်ကိုနှစ်ဆင်ဓာတ်ဆီမက်ထရစ်တန်ချိန်တန်၄၀တန်ချိန်တန်နဲ့ LPG လောင်စာတန်ငွေတန်ချိန်၅သိန်းပြန်ဂျုံတန်ချိန်၂တန်ရောင်းခွင့်ပြုထားတယ်လို့ပြောပါတယ်ဒီကုန်ပစ္စည်းတွေကိုပေါက်ဈေးနဲ့လျှော့ပြီးအာဖဂန်လက်ကိုကားလမ်းရထားလမ်းတွေကပေးပို့ဖို့ရုရှားဘက်ကကန့်လန့်တယ်လို့ပြောပါတယ်ဒါပေမဲ့ကြက်တင်ငွေကိုဘယ်လိုပုံစံနဲ့ပေးချေမယ်ဆိုတော့ကိုတော့ထုတ်မပြောပါဘူး
ယူရိုနိုင်ငံမှာအမျိုးသမီးတွေခေါင်းစည်းပေါ်ကချေဝမ်းမဲ့စည်းကမ်းကိုလိုက်နာဖို့ပြက်ကွက်တယ်ဆိုပြီးဘာသာရေးရေးတွေဖက်စီထားစဉ်အမျိုးသမီးတူတည်ဆုံးမှုပေါ်စက်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံနဲ့ဆက်လက်ဖြစ်ပွားနေပြီးတရားမျှတော်ချက်ချနေရာတွေမှာအာဏာရှင်ကြာဆုံးပါစေဆိုတဲ့ကြွေးကြော်စံတွေနဲ့ဆန္ဒပြနေသူတွေနဲ့အတူယုံနေနေရေးတွေပေါ်ဒူးနေကထိတ်တဲတွေ့ကြပါရယ်အသက်22နှစ်အရွယ်ကတ်လူမျိုးမာရှာအမီနီစက်တင်ဘာလ23ရက်နေ့ကဖမ်းဆီးခံရပြီး3ရက်ကြာဆေးရုံမှာမင်းမျောနေပြီးတည်ဆုံသွားတဲ့ပေါ်မချင်တဲ့ရာကအီရန်နိုင်ငံကမြေကြီးတော်တော်များမှာဆန္ဒပြပွဲတွေပေါ်ပေါက်နေတာပါအီရန်နိုင်ငံမှာ73စီစီကြီးမြင့်မှုကြောင့်2019ခုနှစ်ကဆန္ဒပြပွဲတွေနောက်ပိုင်းဒီချိန်ဟာအကြီးမားဆုံးလည်းဖြစ်ပါတယ်အမီနီရဲ့မိသားစုကတော့ဖမ်းဆီးသူရဲရဲရှိကိုအေးအေးယူဖို့ပေါ်ဒူးနေမှာပဲတိုင်ကြားထားပြီးဘလို့ဖမ်းဆီးခဲ့တယ်ဘလို့ဆက်ဆံခံခဲ့ရတယ်ဆေးရုံဘလို့တည်သွားတယ်ဆိုတာကိုအပြည့်အဝစုံစမ်းဖော်ထုတ်ဖို့လဲတောင်းဆိုထားတာပါဒီဟာရဲ့အနာဝင်တွေကတော့အမှုနဲ့ပတ်သက်လို့သတိကြီးကြီးထားကန့်ကွက်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့အနေနဲ့အစိုးရလူလားသူပြည်သူစစ်တွေပါဝင်တည်ဆုံးသူ42ယောက်ရှိတယ်လို့လဲနိုင်ငံပိုင်မီဒီယာမှာဖော်ပြနေပေမဲ့အီရန်လူခွင့်ရေးအဖွဲ့တွေကတော့တည်ဆုံးသူရေးတွေဟာဒီထက်ပိုများနေတယ်ဆိုပြီးပြောဆိုထားကြပါတယ်
VOA American သံမနေ့ဖက်မြန်မာဝါသအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံကမနေ့ခင်းသတင်းတွေကိုဆက်လက်ရှင်းညာနေပါတယ်American Dragon စုကမြန်မာစစ်တပ်အတွက်လက်နက်အရောင်းဝယ်ပိတ်ပင်ရေးကိုပိုးပြီးထိရောက်အောင်လုပ်ဖို့စဉ်းစားနေတယ်လို့ American နိုင်ငံသားရေးဌာနရဲ့ဒဏ်ခတ်ရေးယူမှုဆရာပူပေါင်းဆောင်ရေးဌာနအကြီးအကဲ James O'Brien ကဗုဒ္ဓဟူးနေ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်ကြားနာပွဲမှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကြမ်းဖက်ဖြိုခွင်းမှုတွေလှုပ်ဆောင်လာတာတနှစ်ခွဲကျော်ကြာလာပြီဖြစ်ပါတယ်။စစ်ကောင်စီကလက်နက်တွေဝယ်နေတဲ့ American Dollar တွေထပ်ပြီးမရနိုင်အောင်နီမျိုးစုံနဲ့တားဆီးပေးဖို့တက်ကြွလှုပ်ရှားသူတွေကအမေရိကန်အစိုးရကိုတောင်းဆိုနေကြတယ်လို့အမေရိကန်လွှတ်တော်အမတ်တွေကလည်းပါဝင်တောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းဝယ်မှုတားမြစ်ချက်ကိုထုတ်ပြန်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုကမ္ဘာတလောအဖွဲ့အစည်းပေါင်း200ကျော်ကမေလထဲမှာတောင်းဆိုခဲ့ကြတယ်လို့မြန်မာစစ်တပ်ကိုလက်နက်ခဲယမ်းမှုကြောင့်လည်းတခြားစစ်လက်နက်ပစ္စည်းရောင်းတာလဲပြောင်းပြည့်တာနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်တာထောက်ပံ့တာတွေမလုပ်ဖဲနဲ့ဆက်လက်ပိတ်ပင်တားမြစ်ဖို့တန်လိုက်တန်ချမှတ်ကြောင်း G7 ဆက်မှုထိပ်သီး9နိုင်ငံကနိုင်ငံကြ ాయి ဝန်ကြီးတွေရဲ့မေလအစည်းအဝေးကလည်းပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ
်။ဆရာနာသိမှုကိုစန့်ကျင်မှုကြောင့်မြန်မာဆရာနာဝန်ကြီးတရားစွဲထားတဲ့အလှမဲ့ဟန်လေးဟာထိုင်းလေဆိပ်မှာတောင်းတင်နေခဲ့ပြီးအခုနောက်ဆုံးကနေဒါနိုင်ငံကိုရောက်သွားပါတယ်။ကနေဒါနိုင်ငံတိုရွန်တိုလေဆိပ်ကိုဗိုလ်ထုနေကရောက်လာချိန်မှာစစ်တပ်ရဲ့တရားရခဲ့တဲ့အကြောင်းလဲရိုက်တာသတင်းဌာနကိုတယ်လီဖုန်းကနေပြောခဲ့တာပါ။မြန်မာဒီမိုကရေစီရေးအတွက်ဆက်လက်အားပေးသွားမယ်လို့လည်းကနေဒါနိုင်ငံရှေ့ဘက်ချမ်းကိုခီးမဆက်ခင်တွန်းတွန်းနိုင်ငံကလေးစိတ်မှပြောခဲ့တယ်လို့လည်းသတင်းကပေါ်ပြပါရယ်အလှမဲ့ဟန်လေးဟာပြီးခဲ့တဲ့နှစ်မြန်မာနိုင်ငံမှာအဆင်အနာသိမ်းခဲ့တာကိုစန့်ကျင်တဲ့အကြောင်းဘန်ကောက်မြို့မှာပြီးခဲ့တဲ့နှစ်မတ်လကကျင်းပခဲ့တဲ့ Miss Grand International 2020ပြိုင်ပွဲမှာပြောဆိုခဲ့ပြီးတဲ့နောက်စစ်ကောင်စီကနိုင်ငံတော်ပုံကံမှုနဲ့အရေးယူဖို့ကြိုးစားတာနဲ့လည်းကြုံခဲ့ရတာပါပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဗီယက်နမ်နိုင်ငံကိုခေတ္တသွားရောက်ပြီးထိုင်းနိုင်ငံကိုဝင်ရောက်ချိန်မှာသူကိုင်ဆောင်ထားတဲ့နိုင်ငံကူပတ်စပို့စာကိုတရားဝင်မှုဆိုပြီးထိုင်းလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကပြင်ခွင့်ညှင်းပယ်ခဲ့တာကြောင့်သူ့အနာပုံပြီးလေးစိတ်မှာတောင်းတင်နေခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ထိုင်းတာဝန်ရှိသူတွေဆွေးနွေးမှုတွေလုပ်ခဲ့ပြီးကနေဒါနိုင်ငံမှာခေါ်လုံရခဲ့တာပါ။နိုင်ငံကလူခွင့်လှူရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့မြန်မာဆရာနာနေရအလားတူနီးလန်းကိုတုံးပြီးအတိုက်ခံအင်အားစုတွေကိုနှိမ်နှင်းမှုကြိုးစားလာမှာကိုနိုင်ငံကအတိုင်းဝန်ကအကာအကွယ်ပေးချဖို့တိုက်တွန်းထားပါတယ်
။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြား DMC အပြည့်အစုံကို American ဒုသမ္မတ Kamala Harris တွားရောက်ဖို့အတွက်စီစဉ်ထားခြင်း မတန်ခင်နိုင်ပိုင်းကလေးမှာပဲမြောက်ကိုရီးယားကဒီသတင်းဖတ်တဲ့ဒုတိယအကြိမ်ဖြစ်တဲ့ပက်ထင်းတက်မီဆိုင်းဒုံးကျည်တွေပစ်လွတ်ခဲ့ပါတယ်။မနေ့ကဗိုလ်တဖူးနဲ့နှောင်းပိုင်းမှာတာတိုဖြစ်ပက်ထင်းတက်မီဆိုင်းဒုံးကျည်နှစ်ဆင့်ကိုအရှိတ်ဘက်ကန်ယိုရန်အလွန်ပင်လယ်ပြင်ထဲပစ်ခတ်ခဲ့တာလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဂျပန်အစိုးရကလည်းမြောက်ကိုရီးယားဘက်ကပစ်ခတ်တာဟာပက်ထင်းတက်မီဆိုင်းဒုံးကျည်လို့ယူဆရကြောင်းပြောပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ဒါဟာမြောက်ကိုရီးယားကတာတိုဖြစ်မီဆိုင်းဒုံးစမ်းသပ်ပစ်လွတ်ခဲ့ပြီး၃ရက်ကြာမှထပ်ပြီးပစ်လွတ်ခဲ့တာဖြစ်ပါတယ်။အခုချိန်ထိဆိုမြောက်ကိုရီးယားကဒီနှစ်ထဲပစ်ခတ်တဲ့ပက်ထင်းတက်မီဆိုင်းဒုံးကြီးဟာ34ဆင့်ရှိပြီဖြစ်ပြီးဒါဟာအများဆုံးဖြစ်နေမှတ်တမ်းတင်ခဲ့ပါတယ်။မြောက်ကိုရီးယားအခုနောက်ဆုံးဒုံးကြီးပစ်လွတ်မှုဟာ American 2သမ္မတ Harris ရဲ့ကိုရီးယားနိုင်ငံခြားစစ်မှတ်ဇုန်ကိုလာဖို့စီစဉ်တာကိုတမင်ရန်ဆက်တဲ့သဘောဖြစ်နိုင်တယ်လို့ရှုမြင်ကြပါတယ်။ဒုသမရ Harris ဟာဂျပန်နိုင်ငံတိုကျိုမှာကျင်းပတဲ့ကွယ်လွန်သူဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ဇာပနအခမ်းအနားတက်ရောက်ဖို့အတွက်ဂျပန်ကိုရောက်နေတာဖြစ်ပါတယ်။သူကဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျအရာရှိတွေနဲ့နိုင်ငံချင်းတွေ့ဆုံဆွေးနွေးမှုလုပ်ဖို့လည်းစီစဉ်ထားပါတယ်။ဗိုလ်တဖူးနဲ့မနက်ပိုင်းတုန်းကတော့ဒုသမရ Harris ကမြောက်ကိုရီးယားရဲ့တနင်္လာနေ့ကဒုံးကျည်ပစ်လွတ်မှုကိုရှုတ်ချခဲ့တာဖြစ်ပြီးတော့အခုလိုပက်ထင်းတက်လက်နဲ့စမ်းသပ်မှုတွေဟာဒေသရင်းတည်ငြိမ်ရေးကိုချင်းချောင်နေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကချထားတဲ့ကန့်သက်ချက်ကိုချုပ်ဖောက်တာဖြစ်ကြောင်းပြောပါတယ်
။အန်ဒီကြီးမားလွန်းလာတဲ့ဟာရီကိန်းအီရန်ဟာအမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကုန်းတွင်းဘက်ကိုဝင်ရောက်လာတဲ့အကြောင်းအမေရိကန်မြို့သားဟာရီကိန်းဌာနကပြောပါရယ်ဖလော်ရီဒါပြည်နယ်ကိုင်ယိုရန်အနောက်တောင်ပိုင်းကေယိုကိုစတာနီကုန်းတွင်းကိုတနအီလီတန်နှုန်း155မိုင်လောက်နဲ့ဝင်ရောက်လာတဲ့မုန်တိုင်းဟာအဆင့်5နီးပါးအထိအားကောင်းလာတယ်လို့လည်းမိုးလေဝသကြွမ်းကျင်သူတွေကပြောပါရယ်ဖလော်ရီဒါပြည်နယ်အနောက်ဘက်ကိုင်ယိုရန်ကဒေသခံနှစ်သန်းကျော်ကိုဘေးလွရာရွှေ့ပြောင်းမှုအမိန့်ထုတ်ထားပြီးပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်စန်တစ်ဆာလည်းပြည်တွင်းအရင်တပ်ဖွဲ့ဝင်ထောင်နဲ့ချီကိုဆင့်ခေါ်ထားပါရယ်ဒစ္စနီဝါယူနီဗာဆယ်စတူဒီယိုးစ်နဲ့စီဝါအပါဝင်ခီးသွားတွေကြားရေပန်းစားတဲ့နေရာတွေကိုလည်းပိတ်ထားပါရယ်ဖလော်ရီဒါရှိဘက်ကိုင်ယိုရန်ကကနေဒီအာကာသစကန်မှာခီးသွားတွေလက်ပတ်ခွင့်ကိုလည်း NASA ကပိတ်လိုက်ပါရယ်တမ်ပါနဲ့စိန့်ပီတာစဘတ်အပါဝင်မွန်နဲ့ပြတ်သန်းမယ်လို့ခံမှန်းထားတဲ့လမ်းကြောင်းပေါ်ကလေရင်ဝင်းတွေကခီးစင်ပေါင်းထောင်နဲ့ချီပြီးတော့လည်းဖြတ်ထားပါရယ်ဖလော်ရီဒါပြည်နယ်11ဘန်းကိုဗိုလ်တူးနေညနဲ့ကြာသာပြင်းနေမှာမွန်တိုင်းဖြတ်သန်းတိုက်ခိုက်မယ်လို့လည်းခံမှန်းထားကြပါရယ်ခင်ဗျာ
ချာရပရင်းနဲ့မနဖက်နောက်ဆုံးရသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့ကောင်လွင်ဦးတို့တင်ပြခဲ့တာပါရှင်ခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးတော့ Federal Sun တတ်မှတ်ချက်တွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရည်တည်ချက်အပေါ်အမြင်တပေါ်တာတွေကိုတင်ပြပါမယ်တိုင်းဒေသလူမျိုးစုတွေအတွက် Federal အခွင့်အရေးပေးအရာမှာဖြစ်တင်ဖြစ်တိုက်တဲ့အခွင့်အရေးသာပေးအမှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလွှတ်တော်လမ်းကြောင်းကတာပြင်ဆင်နေမှာဖြစ်ကြောင်းစစ်ကောင်စီအကြီးအကဲကပြောဆိုထားပါတယ်။တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံနဲ့ NCA အပြည့်ရစာချုပ်ကိုပြစ်ပယ်မရအကြောင်းလည်းပြောဆိုထားပါတယ်။တိုင်းဒေသကောင်းဆောင်တချို့ကတော့ Federal Sun တတ်မှတ်ချက်တွေနဲ့ပြည်မဖို့လိုတယ်လို့သုံးသပ်ပါတယ်။ Federal Sun နဲ့ပတ်သက်လို့စစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်ပေါ်တုံ့ပြန်သုံးသပ်ချက်တွေကိုရန်ကုန်ကပေးပို့ထားတာကိုဆက်ပြီးတော့ရှုစားနာစင်ပါရှင်တက်မရော်အနေနဲ့ပါတီဆောင်ဒီမိုကရေစီလမ်းကြောင်းကိုရှောက်လာနိုင်အောင်ဆောင်ရွက်နေပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုတည်ဆောက်နေတဲ့အကြောင်းအင်္ဂါနေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီအစည်းအဝေးရှင့်မြင်ဆောင်2020နှစ်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာပါဖက်ဒရယ်အခွင့်အရေးပေးအရာမှာလဲဖြစ်တင်ဖြစ်တိုက်တဲ့ဖက်ဒရယ်အခွင့်အရေးကိုတော့ပေးအမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်NCA လက်မှတ်ထိုးလက်နက်ကိုင်အဖွဲ့ရဲ့ PPSD လို့ခေါ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဝင်ပုံမူကြီးခွန်အုပ်ကကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဖြစ်ပင်ဖြစ်လိုက်တဲ့ဖက်ဒရယ်ဆိုတာတော့ဘာပြောမှန်းမသိဘူးမြန်မာနေမြန်မာဟန်ဖက်ဒရယ်လားဒါမှမဟုတ်လဲ2008ကနေခွင့်ပြုပေါ်များရတဲ့ဖက်ဒရယ်လားတော့မသိဘူးပေါ့ဒါပေမဲ့ဘလို့ပြောပြောသူ့မူလမှာတော့ဖက်ဒရယ်စံချိန်စံညွှန်းတွေတော့ရှိပါတယ်။အဲဒီစံချိန်စံညွှန်းတွေတော့အပြည့်အဝလိုတာပေါ့။ပြရတယ်ဆိုတာကဘာညွှန်းတယ်လဲဆုံးမခြေခံဥပဒေကအညီပေးရတာလားဥဒိမောအထုတ်တဲ့လူကပေးရတာလားဒါတော့မရှင်းဘူးပေါ့တကယ်ဆက်ပြောမှာတော့ဆုံးမခြေခံဥပဒေကနေပေးရတာပဲဒါကြောင့်ဆုံးမခြေခံဥပဒေကိုပဲမှတ်တမ်းထားမယ်သဘောတော့ရှိပါလား
နိုင်ငံရေးတုံးတက်သူဦးရဲထွန်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်စနစ်ကိုအခြေခံရတယ်လို့လက်ရှိစစ်ကောင်းဆောင်တွေအနေနဲ့ယူဆထားတဲ့အကြောင်းသုံးသပ်ပါတယ်ဖွဲ့စည်းပုံမှာပုံမှန်တွေကိုပြင်ဆင်ပြီးတိုင်းရင်းသားတွေလိုလားတဲ့ Federal Snake ကိုတည်ဆောက်နိုင်မယ်လို့ယူဆထားနေတယ်လို့မြင်ကြောင်းပြောပါတယ်
။ဒီ Federal နဲ့ညီတဲ့အာဆိုတာက Confederation ပဲခြံတဲ့ဟာမျိုးကိုတော့ဒီခုမပြုတ်နိုင်ဘူး။ဒါမှမဟုတ်ရင်လည်းအဲ့ဒါကိုတော့ပြင်လို့ရမှာမဟုတ်ဘူးဆိုတဲ့သဘော။နော် Confederation ခ
န်နဲ့တောင်းဆိုချက်တွေအခွင့်အရေးတွေပေါ့နော
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်လမ်းကြောင်းကပြင်ဆင်နိုင်မယ်အခြားလမ်းကြောင်းကဆောင်ရွက်မရကြောင်းဆိုတဲ့အပေါ်မှာတော့ပုံမူကြီးခွန်အောင်ကသူ့အမြင်ကိုခုလိုပြောထားပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်တာမဆင်ရှိလေအဆင်ကတော့တော့ပြင်ခွင့်ရှိတဲ့အစိတ်ဖွဲ့ကပြင်တာပေါ့အဒီဥပဒေနားလည်လို့ကဥပဒေကိုပြင်ပြီးတော့ပြင်ဆင်ချက်တွေကိုလွှတ်တော်အတူတူသေးတဲ့အခါမှာဥပဒေဖြစ်သွားတာပေါ့ကွာဒီပါဝင်နဲ့ပါဝင်ကတည်းကရှိတဲ့သူတွေဟာလားအခုလက်ရှိအာဏာပိုင်တွေဒီအိုတွေနိုင်ငံရေးပါတီတွေကပြင်ခွင့်ရှိပါအားလုံးတိုင်တိုင်ပြင်ပြနဲ့ပြင်ပြီးတော့အတူတူသေးတာတော့လွှတ်တော်အတူတူသေးတဲ့အတွက်သဘောကျပါ
တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံနဲ့ NCA အပြစ်ရစာချုပ်ကိုပြစ်ပင်မရကြောင်းပြောဆိုမှုအပေါ်ပုံမူကြီးခွန်အောင်ကအခုလိုဆက်လက်ပြောဆိုပါတယ
်။အခု NCA မှာလက်မှတ်မထိုးတဲ့ဝါမင်္ဂလာအချက်စီတွေကနိုင်ငံရှိသူတွေမှာပါလာနိုင်လို့ဆိုတာကတော့ NCA အပြစ်ရမဟုတ်ဘူးကပြတာပဲ။ဒီချိန်ထဲမှာပဲ2008ကိုပဲဟိုပြစ်ပြီးတော့ဆင်းရဲရမယ်ဆိုရင်လည်း2008ကိုလက်မခံဘူးမပတ်ဆိုင်ဘူးလို့ပြောတာလည်းအ EO တွေကအများကြီးပဲ။ပါတော့ဒီဒီဟိုတန်းကိုစနေကြောက်ကြတာလား။အဲကြောင့် NCD လည်းမလို့ဘူး2008လည်းလုံးလုံးမရောက်ကြတာကလက်ရှိစစ်ကောင်စီဘက်ကအမြင်ဖြစ်တော့
နိုင်ငံရေးလှိလာတုံ့သက်သူဦးရဲထွန်းကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်းနဲ့ညီညာရေးလုပ်ငန်းစဉ်တွေအလုံးဟာ2023မှာကျင်းပမယ်ရွေးကောက်ပွဲပေါ်မှာအဓိကမူတည်နေကြောင်းသုံးသပ်ထားပါတယ
်။ဒီရွေးကောက်ပွဲကအလုံးကပါဝင်တဲ့လူလူကြီးကအတိမပြည့်ပြီးတော့နဲလာသေးတဲ့ရွေးကောက်ပွဲဟုတ်မဟုတ်ဆိုတာကအဓိကကြတာပေါ့ဒါနဲ့ရွေးကောက်ပွဲမှာပြည်သူလူထုကအင်တိုင်းအားတိုင်းနဲ့အပြစ်မှတ်ပြုပြီးမဲလာပေးပြီးတော့ဖြစ်လာတဲ့အစိုးရမျိုးဆိုရင်เนาะဖြည်းဖြည်းချင်းပါပဲဖြည်းဖြည်း NCA လမ်းကြောင်းအတိုင်းချက်ချီတက်သွားလို့ရှိရင်အချင်းပြေသွားနိုင်တာပေါ့အော်ရွေးကောက်ပွဲနဲ့ပြည်သူလူထုဟိုဟာပေါ့အပြစ်မှတ်ပြုမှုနဲ့ဆက်ဆက်နေတာပေါ့ဗျာ
စစ်ကောင်စီကစီစဉ်ကျင်းပတဲ့ရွေးကောက်ပွဲရလာအရာထွက်ပေါ်လာတဲ့အစိုးရဟာပြည်သူထောက်ခံမှုသိမ်းမြတဲ့အစိုးရဖြစ်မယ်ဆိုရင်နိုင်ငံရေးအရာအားနည်းချက်တွေရှိပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စငြိမ်းချမ်းရေးကိစ္စတွေကြန့်ကြာနေမှာဖြစ်တယ်လို့ဦးရဲထွန်းကသုံးသပ်ပါတယ်။လောလောဆယ်မှာတော့တိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ NCA အပြစ်ရစာချုပ်ပြက်ပြဲပြီးလို့ပြောဆိုနေတဲ့အဖွဲ့အစည်းတချို့လည်းရှိနေပါတယ်။တချိန်ထဲမှာရွေးကောက်ပွဲရလတ်ကိုအတိအမှန်မပြုဖို့တောင်းဆိုနေတာတွေလည်းရှိနေပါတယ်။တချိန်ထဲမှာမြန်မာပြည်အလဲပိုင်းအပဝင်နေရာတချို့ကစစ်တပ်ကိုဆန့်ကျင်တဲ့လက်နက်ကိုင်တိုက်ပွဲတွေနဲ့လုံခြုံရေးအခြေအနေတွေကလည်းရွေးကောက်ပွဲစီစဉ်ထားသလိုကျင်းပဖို့အတွက်အခက်အခဲဖြစ်တဲ့ဆိုပြီးသုံးသပ်တာတွေလည်းရှိနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ခင်အစီအစဉ်တွေကိုတော့ American ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါကဘာဥတုရသည့်အခြေအနေပေါ်ပြီးတော့ဆိုးဝါးလာနေပေမဲ့လို့ဖွံ့ဖြိုးဆဲတိုင်းပြည်တွေကသူတို့ပေးထားတဲ့ကတိကဝတ်တွေတည်ဖို့ပြက်ကွက်နေတယ်လို့ကုလသမဂ္ဂအစိုးရခန်းစားနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုလိုက်ပါတယ်။ AP သတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်ကတင်ပြထားပါတယ
်။ရာသီဥတုဘေးအန္တရာယ်တွေကြောင့်တနေ့တနေ့ဒေါ်လာတန်း100လောက်ဆုံးရှုံးနေပြီးရာသီဥတုကပ်ဘေးဆိုင်မဲ့အခြေအနေရောက်နေတဲ့အတိုင်းကဘာကြီးကဥတရာတလွဲကိုသွားနေပြီလို့ကုလသမဂ္ဂမိုးလေဝသအဖွဲ့အစည်းWMO ကသူ့ရဲ့အစီအခံစာအစ်စ်မှာပြောလိုက်ပါတယ်။ရာသီဥတုနဲ့ဆက်နွယ်တဲ့ဘေးအန္တရာယ်တွေကပြီးခဲ့တဲ့အနှစ်90အတွင်း9ဆများလာတယ်လို့လဲဆိုပါတယ်။အကျိုးဆက်ကဆိုးဖို့ပဲရှိတယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောပါတယ်
။ This year's United in Science report shows climate impacts heading into uncharted territories of destruction.
ရာသီဥတုတက်ရောက်မှုကကျွန်တော်တို့မသိသေးတဲ့အပျက်စီးနယ်ပယ်တွေကိုဥတည်နေပြီလို့ဒီနေ့အစိုးရကစာကပြနေပါတယ်။ဒါပေမဲ့လက္ခဏာတွေကမြန်မြန်ဆန်ဆန်ဆူဆူဝါးဝါးပြလာတာတော့မှကုတုံးကိုတိလျက်နေတော့မှညောင်းလောင်စာအတုံးက22ဆဖြစ်လာပါတယ်။ကမ္ဘာပူချိန်ကို 1.5 ဒီဂရီထက်ပိုမတက်အောင်လို့ကန့်သတ်ဖို့ပါရီသဘောတူစာချုပ်မှာကျွန်တော်တို့ခေါင်းဆောင်တွေကကတိကဝတ်ပြုခဲ့ကြပါတယ်။ဒါပေမဲ့ကျွန်တော်တို့လမ်းအများကြီးလွဲချော်နေပြီဆိုတာကိုဒီနေ့အစိုးရကစာကပြနေပါတယ
်။ပါကစ္စတန်မှာရေကြီးတာဥရောပမှာအပူလိုင်းရိုက်လာတာတရုတ်အာဖရိကတိုက်အရှေ့ပိုင်းဥချိုဒေသနဲ့အမေရိကန်လိုနေရာတွေမှာမိုးခေါင်လာတာတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကညီညွန့်ပြောခဲ့ပါတယ်အတွင်းရေးမှူးချုပ်ကအခုလိုဆက်ပြောပါတယ
် The report is a shameful reminder that resilience building is the neglected half of the climate equation
ဒီစင်ကစားကရှက်ရှက်နဲ့သတိပေးလိုက်ရတာပါပဲအပြောင်းလဲဒဏ်ခံနိုင်အောင်ထူထောင်ရေးကိုလည်းမျက်ကွယ်ပြုထားတာပါ ဒီကိစ္စအပေါ်မှာလေးလေးနက်နက်ထားဖို့ဖွံ့ဖြိုးပြီးတိုင်းပြည်တွေကမျက်ကွယ်ပြုနေကြတာဟာလဲကြောမကောင်းကြားမကောင်းဖြစ်ပါတယ်ဖွံ့ဖြိုးဆဲတိုင်းပြည်တွေကိုကူညီမယ်ဆိုတဲ့ကတိကဝတ်လည်းပြတ်ကွက်နေပါတယ်ရာသီဥတုအပြောင်းလဲဒဏ်ခံနိုင်ရေးအတွက်ဖွံ့ဖြိုးပြီးတိုင်းပြည်တွေကစုပေါင်းပြီးတော့တစ်နှစ်ကိုဒေါ်လာဘီလီယံ40ပေးဖို့ဂလပ်စကိုအစည်းအဝေးဆုံးဖြတ်ချက်ကတိုက်တွန်းထားပါတယ်စနိုင်ဖို့အတွက်အပြည့်အဝသူတို့ပေးကြရပါမယ
်နောက်လာမယ့်9နှစ်မှာကမ္ဘာအပူချိန်က 1.5 ဒီဂရီတက်လာဖို့အလားအလာ45ရာခိုင်နှုန်းရှိတယ်လို့ကုလသမဂ္ဂဌာနတွေနဲ့မိဖက်အဖွဲ့အစည်းတွေရဲ့အချက်လက်တွေကိုယူပြီးအစိုးရခန်းစားကပြောထားပါတယ်။နောက်ကနေ့တွင်တနည်းနဲ့မှာတော့စံချိန်တင်အောင်ပူဖို့ဖြစ်နိုင်ခြေ63ရာခိုင်နှုန်းရှိတယ်လို့လည်းအစိုးရခန်းစားကဆိုပါတယ်ခင်ဗျာ
။ကမ္ဘာတစ်ဝန်းဥတုရာသီအခြေအနေပို့ပြီးတော့ဆိုးဝါးလာနေတဲ့အကြောင်းဦးတင်မောင်တန်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သတင်းရှင်များရှင်ယူကရိန်းနိုင်ငံအရှေ့ဘက်ဒွန်ဘတ်စ်ဒေသနေကြာခင်တွေမှာလုပ်နေကြတဲ့အလို့သမားတွေဟာတိုက်ခိုက်မှုတွေပောက်ကွဲတံတွေနဲ့တိုက်လေရင်တွေဝဲပြန်နေတဲ့ကြမှာပဲနေကြာခင်ကိုရိတ်သိမ်းနေကြရပါတယ်။စစ်ပွဲတွေကြောင့်ထွက်ပြေးကုန်ကြလို့အလို့သမားဦးရေတဝက်မကရော့နေသွားတဲ့အချိန်မှာရှိသမျှလူဝင်အားနဲ့တိုက်ခိုက်တံပောက်ကွဲတံတွေကြမှာအလို့လောက်ကြရင်စစ်ပွဲပြီးသွားဖို့ကတော့မျှော်လင့်နေကြတဲ့အကြောင်း AP သတင်းတပုတ်ကတော့မခွန်ညိုကတင်ပြထားပါတယ်ရှင်။
ကျူးကျော်တိုက်ခိုက်လာတဲ့ရုရှားတပ်ဖွဲ့တွေကိုယူကရိန်းဘက်ကပြန်ပြီးတော့ခုခံတိုက်ခိုက်နေတဲ့ဟာကစ်ဒေသအနီးအီဇီယံမြို့ကိုဦးတည်ပြီးတော့ပြန်ဝဲနေတဲ့တိုက်လေယာဉ်တွေဟာဒွန်ညက်စ်ဒေသဝေဟင်မှာတွေ့နေရပြီးဒီတိုက်လေယာဉ်တွေကထွက်လာတဲ့ရန်ငွေ၊မီဂိုငွေတွေကိုတော့ဒွန်ဘတ်စ်ဒေသနေကြာခင်းတွေထဲကအလုသမားတွေကောင်းကောင်းမြင်နေရပါတယ်ပြစ်ဒဏ်ခတ်တံတွေကြမှာပဲနေကြာပင်တွေကိုရိတ်သိမ်းရင်ဒေသတွင်းစီးပွားရေးကိုဆက်ပြီးတော့လဲပတ်နိုင်အောင်သူတို့ကစူးစမ်းရုန်းကန်နေကြရတာပါခုလိုအချိန်နေအောင်မှာခက်ခက်ခဲခဲအလုပ်လုပ်နေကြရတယ်လို့နေကြာရိတ်သိမ်းနေတဲ့အလုပ်သမားတဦးကပြောပါတယ်
။ Конечно, с войной стало работать очень-очень тяжело и страшно.
ဘယ်နေရာမှာဘာဖြစ်လာမယ်ဆိုတာကိုမသိရတော့စစ်အတွင်းမှာအလုပ်လုပ်ရတာအရန်ခက်ပြီးကြောက်လဲကြောက်ပါတယ်။အများကမြင်ကြသလိုပါပဲ။ကျွန်တော်အနေနဲ့လည်းစစ်ပွဲဆိုတာကဝမ်းနည်းချေကွဲစရာတွေထိခိုက်ဆုံးရှုံးမှုတွေနဲ့အနှိဋ္ဌာယုံတွေကြီးပါပဲ။ကောင်းတာတစ်ခုမှမရှိဘူးလို့ပဲမြင်ပါတယ်။
ပေါ်ညက်စကိုကဒီနေကြခင်းထဲမှာအလုပ်လုပ်လာတာ15နှစ်မကတော့ပါဘူး။သူအလုပ်လုပ်နေတဲ့နှံစားပင်တွေထုတ်လုပ်တဲ့ကုမ္ပဏီဆိုင်ကမှာစစ်မဖြစ်ခင်ကအလုပ်သမား200လောက်ရှိခဲ့ပြီးအခုတော့သူအပါဝင်အလုပ်သမား90လောက်နဲ့လေပတ်နေရပါတယ်။စစ်ဖြစ်လာတော့လူတွေကဘာလုပ်လို့လုပ်ရမှန်းမသိဘဲဖြစ်ကုန်ကြတယ်လို့ကုမ္ပဏီညွှန်ကြားရေးမှူးစာကေးကူရင်းကြီးကပြောပါတယ
်။လူတွေမသိလို့ရှိမှရပိတ်တယ်။Калы с початку войны российские войска
စစ်ဆာဖြစ်တော့လူတွေကဘာလို့ရမှန်းမသိကြတာကစိန်ခေါ်မှုတွေဖြစ်လာတာပေါ့ရုရှားတပ်တွေကအရင်မြန်မြန်ကြီးဝင်လာကြတယ်လူတွေကလည်းယူကရိန်းနောက်ပိုင်းဒါမှမဟုတ်နိုင်ငံရခြားစတဲ့ဘေးကင်းမဲ့နေရာတွေကိုမိသားစုလိုက်ပြောင်းကုန်ကြတယ်ကလေးတွေအမျိုးသမီးတွေအငိမ့်စားဝန်ထမ်းတွေအဲ့လိုခေါ်ပြီးတော့ပြောင်းသွားကြတယ်လေအလုပ်လုပ်တဲ့အမျိုးသမီးတွေမရှိတော့အဲ့ဒီနေရာတွေမှာအစားထိုးရတာကအဓိကပြဿနာပါဒုတိယပြဿနာကဒုံးကျည်တွေလဲကွင်းနေတဲ့အထိကျလာတာတွေပါ
သူတို့ဆိုင်ခင်ဟာဧက9000နီးပါးရှိပြီးအဲ့ဒီမှာနှံစားပင်တွေအမျိုးမျိုးနဲ့ကျွမ်းွားတွေလည်းရှိပါတယ်။အခုလိုအလုသမားရှားနေရတဲ့အထက်တခြားအခက်ခဲကတော့လက်နက်ကြီးတွေဆိုင်ခင်နဲ့ကြားရောက်ထိမှန်ပြီးအလုသမားတွေရဲ့အသက်ဘေးနဲ့လုပ်ငန်းခွင်ကိုထိခိုက်နေတာဖြစ်ပါတယ်။အေဗီလာကလေးကဆိုရင်တရိတ်ဆန်အနည်းဆုံး38ကောင်သေဆုံးခဲ့ရကြောင်းစာကေးကူရင်ကြီးကပြောပါတယ်။တခြားကုမ္ပဏီတွေဆိုရင်လည်းတိုက်ခိုက်ခံရပြီးတဲ့နောက် site A ကထောင်ပေါင်းများစွာမိလောင်သွားခဲ့လို့ဆုံးရှုံးမှုကအများကြီးပိုတယ်လို့လည်းပြောပါတယ
်။ Washka no ya domo sho prozhivemo halavne me sho
အဓိကအချက်ကတော့စစ်ပွဲဆုံးသက်သွားဖို့ပါပဲ။စစ်ပွဲသာပြီးသွားရင်အရာအားလုံးကပုံမှန်ပြန်ဖြစ်ပြီးအဆင်ပြေသွားမှာပါ။လူတွေကအလုံးမကြောက်ပါဘူး။အလုံးလုံးဖို့စဉ်နစ်မှာပဲ။အဓိကကအဲ့ဒီရုရှားတွေကျွန်တော်တို့ကိုနှောက်ယှက်ဖျက်ဆီးမနေဖို့ပါပဲ။
ဒီစစ်ပွဲကြီးအမြန်အဆုံးတက်ဖို့ကိုတော့အားလုံးကမျှော်လင့်နေကြတာပါဒီလိုမျှော်လင့်ရင်းနဲ့ပဲဒွန်ဘတ်စ်ဒေသနေကြာစိုက်ခင်းတွေထဲမှာအလုပ်လုပ်နေကြရသူတွေကတော့ခက်ခဲစီကကြားနေရတဲ့ပြစ်ခတ်ပောက်ကွဲတံတွေကြားမှာပဲဆက်ပြီးတော့အလုပ်ကိုခက်ခက်ခဲခဲလုပ်နေကြရစေဖြစ်ပါတယ်ရှင
်တိုက်ပွဲတွေကြားကယူကရိန်းတောင်သူတွေရဲ့လုပ်ငန်းခွင်အကြောင်းမှခွန်ညိုတင်ပြသွားတာပါရှင်သတ္တရှင်များရှင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တချင်းလက်ဆောင်တောင်းဆိုလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ VOA ကထုတ်လွှင့်ထားတဲ့အစီအစဉ်တွေကို internet ဆက်မနာ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ကင်ညာနိုင်ငံဖက်ကသတင်းတပုတ်ဆက်ရအောင်ပါ။က
ကင်ညာနိုင်ငံကသမ္မတဝီလျံရူတိုသမ္မတဖြစ်လာပြီးတဲ့နောက်ပထမဆုံးလှုပ်ဆောင်မှုတွေထက်ကတစ်ခုအနေနဲ့ဝင်ရောက်လာတဲ့ကုန်တင်သင်္ဘောတွေကိုမြို့တော်နိုင်ရိုဘီမှာစိုက်ကပ်မဲ့အစားမွန်ဘာစာစိုက်ကပ်မှာစိုက်ကပ်ပြီးတော့ကုန်တင်ကုန်ချလုပ်ဖို့ညွှန်ကြားလိုက်ပါတယ်။အခုလိုလှုပ်ဆောင်တဲ့အတွက်မွန်ဘာစာစိုက်ကပ်မှာအခက်အခဲတွေဖြစ်လာမလားလို့စိုးရိမ်မှုတွေရှိနေပေမဲ့လည်းသူ့ရဲ့ရွေးကောက်ပွဲကာလကတိကဝတ်ကိုအကောင့်ထည့်ပေါ်တဲ့အနေနဲ့လှုပ်ဆောင်လိုက်တာပါ။ VOA သတင်းထောက်မိုဟာမက်ယူဆုဖ်နိုင်ရိုဘီကနေသတင်းပေးပို့ထားတာကိုတော့ကုဇော်မိုးကျော်တင်ပြထားပါတယ်။
2019ခုနှစ်ကပင်လယ်ကူးသင်္ဘောတွေအဝင်အထွက်တွေကိုမန်ဘာစာစိတ်ကန်းကနေမြို့တော်နိုင်ရိုဘီနဲ့နိုင်ဘာရှားမြို့တွေကိုပြောင်းရွှေ့အသုံးပြုဖို့ကင်ညာအစိုးရကသတ်မှတ်ခဲ့ပါတယ်။ဒါပေမဲ့ဒီရက်သတ်တပတ်ထဲမှာပဲသမရအသစ်ဝီလျံရူတိုကမန်ဘာစာစိတ်ကန်းကိုပြန်လည်အသုံးပြုဖို့ညွှန်ကြားခဲ့ပါတယ
်။ I will be issuing instructions for clearing of goods.And other attendant operational
Kenya ပြည်သူတွေကိုဂတိပြုထားတဲ့အတိုင်းကုန်ပစ္စည်းစစ်ဆေးတာတွေနဲ့အခြားလိုအပ်တဲ့ကိစ္စတွေကိုဆောင်ရွက်ဖို့မွန်ဘာစာစိတ်ကန်းကိုပြန်လည်အသုံးပြုဖို့ကျွန်တော်ညွှန်ကြားသွားမှာပါဒီလိုလုပ်ခြင်းအဖြစ်မွန်ဘာစာမြို့မှာထောင်ထဲချတဲ့အလုပ်တွေဖန်တီးပေးနိုင်မှာပါ
တမရဟောင်းဥဟူရူကန်ညာတာလက်ထက်တုန်းက standard gauge ရထားလမ်းကိုအသုံးပြုစေဖို့အတွက်ကုန်တင်သင်္ဘောတွေကို Nairobi စိတ်ကန်းကိုစိုက်ကပ်စေခဲ့ပါတယ်ဒီရထားလမ်းကိုတရုတ်ချင်းငွေအမေရိကန်ဒေါ်လာ 4.5 ဘီလီယံနဲ့စောက်လုပ်ထားတာပါကုမ္ပဏီတွေကိုဒီရထားလမ်းကိုအသုံးပြုစေပြီးအဲဒီကရတဲ့ဝင်ငွေနဲ့ကျွေးပြန်ဆက်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာပါပြီးခဲ့တဲ့13ရက်နေ့ကကျင်ညာခဲ့တဲ့သမရအသစ် Road to ရဲ့ဆုံးဖြတ်ချက်ကိုမန်ဘာစာမြို့အုပ်ချုပ်ရေးမှူးအသစ်ဖြစ်တဲ့ Abdul Sawamet Sharif Nasiri ကတော့ကြိုဆိုလိုက်ပြီးကျွေးမြေပြန်လည်ပေးဆက်ဖို့အတွက်ဒီစိတ်ကန်းကလုပ်ငန်းတွေကိုသေးဆုံးကုံအောင်တော့လှုပ်ဆရာမလိုပါဘူးလို့ပြောဆိုခဲ့ပါတယ်
။နီကီထူထူမေကော့ချ်ကီပီဂနီယာခွန်မူဒာ
ကျွန်တော်တို့ဒီကိစ္စကိုစန့်ကျင်နေကြတာအတော်ကြာပါပြီ။ကျွန်တော်တို့ကုမွင့်လင်းလင်းပြောထားပြီးသားပါ။တကယ်လို့ SGR ကျွေးမီတွေပြန်လည်ပေးဆက်ဖို့ဆိုရင်အခြားနည်းလမ်းတွေရှိပါတယ်။ဒီအတွက်တိုင်းပြည်ရဲ့အခြားတစ်ဖက်ကစီးပွားရေးလုပ်ငန်းတွေကိုသေဆုံးကုံအောင်တော့မလုပ်သင့်ပါဘူး
။2022ခုနှစ်စီးပွားရေးတိုင်းထွာမှုတွေအရ SRD ချင်းွေအသုံးပြုမှုတွေဟာ22.6%နှုန်းတိုးလာခဲ့ပါတယ်အမေရိကန်ဒေါ်လာ108တန်းရှိပါတယ်2020ခုနှစ်ကဒေါ်လာ88တန်းရှိခဲ့ပါတယ်အခုလိုတိုးလာတာဟာကုန်တင်ဘောစိုက်ကပ်ခွင့်ကိုနိုင်ရိုဘီကိုပြောင်းရွှေ့ခဲ့တဲ့အတွက်ဖြစ်ပါတယ်ကုန်တင်သင်္ဘောတွေစိုက်ကပ်ခွင့်ကိုမန်ဘာစာစိုက်ကန်းကိုပြန်လည်ပြောင်းရွှေ့လိုက်တဲ့အတွက်ယထာကုမ္ပဏီတွေလုပ်ငန်းကျဆင်းပြီးကုန်ကားလုပ်ငန်းတွေစီကိုရွှေ့ပြောင်းသွားမှာဖြစ်ပါတယ်ဒါကြောင့်ယထာလန်ချင်းငွေအကျွေးတွေပြန်လဲမပေးဆက်နိုင်တော့ဘဲစောက်လို့ရေးကုန်ကြစည်းတွေဟာအခွန်တန်းပြည်သူတွေစီကိုလှည့်လာမှာကိုလူအတော်များများကစိုးရိမ်မကင်းဖြစ်နေကြပါတယ်။တချို့ကုန်တယ်တွေကတော့မန်ဘာစာစိတ်ကန်းနဲ့ကုန်စည်ပို့ဆောင်ရေးဟာနှေးကွေးလွန်းတယ်လို့ပြောဆိုပါတယ်။နိုင်ရိုဘီတက္ကသိုလ်မှာစာသင်ကြားနေတဲ့စီးပွားရေးပညာရှင်ကာရာရှင်ခီအာရာကတော့မန်ဘာစာအနေနဲ့တာဝန်တွေအများကြီးထမ်းဆောင်နိုင်မှာမဟုတ်ဘူးလို့ဟော့ကင်းထုတ်ပါတယ
် Very shortly we shall start getting the impacts of
မကြာမီအချိန်တော်တွင်းမှာပဲကုန်တင်ကုန်ချနှေးကွေးမှုတွေနဲ့အခြားအဆင်မပြေမှုတွေရဲ့ဒဏ်ကိုခံရမှာပါမွန်ဘာစာအဝေးပြေးလမ်းမှာကားတွေပြည့်ညံ့နေတာနဲ့အာဂရီလိုက်စားတဲ့ရဲတွေရဲ့ဒဏ်ကိုစတင်ခံစားရမှာပ
ါဒါပေမဲ့အစိုးရအနေနဲ့စွမ်းဆောင်ရည်ကောင်းတဲ့စိတ်ကမ်းမန်နေဂျာတွေခံထားနိုင်မယ်ဆိုရင်တော့ဒီပြဿနာကိုကြော်လွှားနိုင်မှာပါလို့အုတ်ချုပ်ရေးနဲ့မြို့ပြဖွံ့ဖြိုးတိုးတက်ရေးကျွမ်းကျင်သူပညာရှင် Alfred Omenya ကမျှော်လင့်ပါတယ်
။ I think the president did the right thing. We just hope that he's not an ad hoc political.
ကျွန်တော်ထင်တာကတော့သမရလုပ်တာကမှန်ပါတယ်။ဒီကိစ္စကနိုင်ငံရေးအကျိုးစီးပွားအတွက်အဆင်ပြေတယ်လို့ရှောက်လုပ်တဲ့ကိစ္စမဟုတ်ပါဘူး။ဒီကိစ္စဟာအတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အကျိုးအကြောင်းဆက်ဆက်မှုရှိတဲ့မဟာဗျူဟာတစ်ရပ်စီမံကိန်းတရက်ကိုအခြေခံပြီးလှုပ်ဆောင်တဲ့ကိစ္စဖြစ်ပါတယ်
။အစိုးဆုံးဖြစ်နိုင်ခြေကတော့မန်ဘာစာစိတ်ကမ်းမှာစုပုံပိတ်ဆို့နေမှုတွေနဲ့အာဂရီလိုက်စားမှုတွေကြောင့်ကုန်တယ်တွေနဲ့အိန္ဒိယနိုင်ငံကအခြားစိတ်ကမ်းတွေကိုရွှေ့ပြောင်းကုန်တဲ့အတွက်ကင်ညာနိုင်ငံဟာဖွံ့ဖြိုးတိုးတက်ရေးနဲ့ကျွေးမီပြန်လည်ဆက်ဖို့လုံလောက်တဲ့ဝင်ငွေမရတဲ့အခြေအနေနဲ့ရင်ဆိုင်ရနိုင်ပါတယ်။
ကိုယ်စားမောကြောတင်ပြသွားတာပါရှင်မကြခင်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့လူလူနဲ့ကျမရေးဦးကျော်စနာရဲ့မြမအရေးသုံးသပ်ခြင်းနဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်တော့ဖို့ရှိပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနဲ့မနက်ခင်းထုတ်လွှင့်ချက်တွေကို line to meter 24 40 50နဲ့ line လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနားဆင်နိုင်ပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဂျမားရေးဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးပြည်သူလူထုနဲ့ဂျမားရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာကိုဗစ်ပြင်းစမာလိုက်အဖြစ်ကိုဗစ်ကရောဂါကူးစက်မှုတွေအမြင့်ဆုံးရောက်ရှိနေတာကြောင့်ကိုဗစ်ကကိုယ်ရည်နီလာတွေကိုပြန်လည်လိုက်နာကျင့်သုံးဖို့လိုရဲလို့ဂျမားရေးစောင့်ရှောက်မှုအတိုက်အဝန်းကအကြံပြုပါတယ်။လူထုနဲ့ဂျမားရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင်။
ကိုဗစ်ပစ္စမလိုင်းဟာကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိလာနေပြီဖြစ်ပါတယ်။ကိုဗစ်ပစ္စမလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်အတွင်းမှာကိုဗစ်ကူးစက်မှုမခံရသေးဘူးဆိုရင်ကူးစက်မခံရအောင်ကာကွယ်လှုပ်ဆောင်ထားတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုသမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ပစ္စမလိုင်းကကျွန်တော်တို့ကယောဂဖြစ်ပွားတဲ့ဂျပန်တွေမှာထောင်တက်လာတယ်။အဲ့တော့အတက်ပဲရှိသေးတယ်ပေါ့နော်။ peak ကိုမရောက်သေးဘူး။အဲ့တော့အမြင့်ဆုံးရောက်ပြီးတော့မှကူးစက်မှုတော့အမြင့်ဆုံးဖြစ်သွားပြီဆိုတော့တဖြည်းဖြည်းပြန်ဆင်းမယ်။အဲ့တော့အခုဒီဒီဘက်နှစ်ပတ်တွင်မှာရောဂါဖြစ်ပွားမှုများလာတဲ့နှစ်ပတ်တွင်မှာကိုဒီကိုဗစ်ရောဂါလက္ခဏာတွေမခံစားရသေးဘူးဆိုရင်ကာကွယ်တဲ့နည်းစတဲ့ရှိပေါ့နော်အဲ့တော့ကြိုတင်ကာကွယ်ရမယ့်နည်းစတဲ့ကတော့များတိပြီးတဲ့အချိန်ကာကွယ်ဆေးထိုးရပါမယ်ကာကွယ်ဆေးဒီ second booster 4 day အထိထိုးမှလုံလောက်နိုင်ပါလေဒါကြောင့်မလို့၃ချိန်ထိုးပြီးသားလူတွေ၁ချိန်ထိုးထားပြီးသားလူတွေက6လကျော်ပြီဆိုရင်တော့နောက်ထပ် booster တစ်လုံးကိုထပ်ထိုးနိုင်ကြတယ်ကာကွယ်လို့ရနောက်တစ်ချက်ကတော့ဒီပဝင်းညမှာပြတ်နတ်နေတဲ့ပိုးတွေခုခဏကိုလည်းမရအောင်ကာကွယ်တဲ့ဒီပေါ့ဒါကတော့အများသိပြီးသားဖြစ်တဲ့အတွက်လူစုလူဝေးသွားရင်မတ်စတာမယ်တယောက်နဲ့တယောက်၃ပေ၆ပေပေါ်ဝေးရနေပြရမယ်နော်အဲ့တော့စားတော့ဆိုင်လူပါသွားပြီးတော့စားရမျိုးတွေရေလုံးနဲ့ခန်းထဲမှာမတ်ပြုတ်ပြီးတော့စားတော့နေတာမျိုးတွေကိုရှောင်ကြရမှာပေါ့နော်အဲ့ဒီနောက်တစ်ခါမတ်ထုတ်တဲ့အခါမှာစနစ်တကျပြုတ်ပါမယ်လက်ကိုစနစ်တကျဒီစက္ကန့်20ချောင်းစတေဂျောတက်စီပြရဒါချိန်တိုင်းလိုက်နာရမယ်ကိုဗစ်စီးပွားတွေကိုအခုချိန်မှာလိုက်နာချင်အားဖြင့်ကောက်ွယ်တယ်။နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုရင်ကိုယ့်ရဲ့ကိုယ်ခံစနစ်ကိုပြင်တယ်။နောက်ကာကွယ်ဆေးထိုးပြီးပြင်နေတာမျိုးမဟုတ်ပဲねကျန်းမာတဲ့ဒေထိုင်စားသောက်မှုပုံစံနဲ့နေခြင်းအဖြစ်နဲ့ကိုယ့်ရဲ့ကိုယ်ခံစနစ်ကမြင့်မားနေလက္ခဏာခံစားမှာမဟုတ်ဘူး။နောက်တစ်ခုကတော့ဒီအေးမိခြင်းပေါ့။နောက်ဘိုးရွာထဲမှာမိုးရေဆိုလာတဲ့နောက်တစ်ခါဒီအဲကောအရန်အေးမှနေပြီးတဲ့ပူလိုက်အေးလိုက်ဖြစ်တယ်ချွေးဆိုပြီးတော့အဲ့တော့အဲ့ရတဲ့ခံတဲ့ဝင်သွားတယ်ဒီလိုပွေမမျှတဲ့အချိန်ဒီမှာလည်းပဲကိုယ့်ရဲ့ကိုယ်ခံစနစ်ကကျဆင်းနိုင်ပြီးတော့ပတ်ဝန်းကျင်မှာရှိတဲ့ဒီပိုးတွေခန္ဓာကိုယ်လည်းဝင်ရောက်နိုင်ဒါမျိုးဆိုရင်တော့ဆရာတို့ကကျွန်တော်တို့ကသူတို့ဒီဘုသူစီယာကူမန်မသိပဲနဲ့ဖြစ်သွားတယ်ဘာဖြစ်လို့လဲကိုယ့်ရဲ့ကိုယ်ခံစနစ်ကျသွားเนาะဒါတွေကိုရှောင်ကြဉ်မယ်ဆိုလို့ရှိရင်ဒီတစ်ခါဖြစ်တဲ့ဒီစမတိုင်းမှာကိုဗစ်ဘူးကိုယ့်ရဲ့ခံကိုယ်တွေကိုမဝင်ရအောင်အဝေးသားစီနိုင်ပါပဲဖြစ်ပါတ
ယ်အခုချိန်ဟာကိုဗစ်ပစ္စပါလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိနေတာကြောင့်ကိုဗစ်ကာဝေးနည်းလမ်းတွေကိုပြန်ပြီးတော့လိုင်းနာကျင့်သုံးပေးကြဖို့လိုအပ်နေတာပါအိမ်မှာဖျားနာတဲ့သူရှိရင်လည်းကိုဗစ်ကူးစက်ခံရတာဖြစ်နိုင်တယ်လို့တန်တရားထားပြီးအတူနေမိသားစုဝင်တွေကိုကူးစက်ပြန့်နှံ့မှုမရှိအောင်ကူးစက်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ
်မိမိရဲ့ကိုယ်တိုင်အပြင်မိသားစုဝင်တွေပါပါဒီကိုဗစ်ပိုးနော်ရောက်ရှိမလာရေးကိုကြိုတင်ကာဝေးတားဆီးတဲ့အချိန်ရောက်ပြီပေါ့နော်အဲ့တော့ခါတိုင်းမှာအဲကျွန်တော်ပြင်ထွက်လို့ဘတ်စပတ်တရရင်တော့အခုချိန်ဒီမှာเนาะမိသားစုကိုယ်ချင်းချင်းပြင်ထွက်တဲ့လူတိုင်းကိုဘတ်စပတ်ပို့တိပေးမယ်ကိုကိုယ်တိုင်လည်းတက်မယ်အဲဖြုတ်တဲ့အခါမှာစနစ်ကြဖြုတ်မယ်လက်တန့်စီเนาะလက်ကိုစနစ်ကြတန့်ခြင်းရေးเนาะဆက်လုပ်ပါမယ်ပြီးတဲ့အခါကျတော့အိမ်မှာထားမှမဟုတ်ဘူးပေါ့เนาะကျွန်တော်နှာစည်းတယ်နှာရည်လေးတွေယူတယ်လေကြောင်းထဲမှာကုလုကုလုဖြစ်တယ်လေကြောင်းထဲမှာချွဲလေးတွေပြည်လာတယ်ခေါင်းကိုက်ကိုလက်ကိုက်တို့လိုညောင်းတို့လိုဖြစ်တယ်ဆိုပြီးမိသားစုကိုတဲရောက်ဖြစ်ခဲ့လို့ရှိရင်သူ့ကိုကိုဗစ်ပိုးဝင်တယ်လို့သံသယထားပြီးတော့ကျန်တဲ့မိသားစုတွေဝင်နေမဝင်ရဲအတွက်သူ့ကိုကြီးတန်းထားတာခမင်းအတူမစားတာတော့လူဟိုညာသုံးတဲ့အခန်းထဲမှာတူနေမယ်ဆိုရင်မတ်စတာထားတာစသည်အားဖြင့်ကာကွယ်နီလန်းလေးတွေကိုလိုက်နာတင်တယ်နောက်နှစ်ပတ်လောက်ပြီးလို့ရှိရင်တော့ဒီပစ္စမလိုက်ပြည့်ပြည့်ပြန်လေရောကြသွားမယ်မှန်စားထားတယ်ပေါ့နော်နောက်တစ်ခါတော့ဒီကာကွယ်ဆေးဒေးချိန်ပြည့်ပြီအောင်မထိုးရသေးတဲ့နည်းနဲ့လေကိုဗစ်လက္ခဏာမရှိဘူးဆိုရင်ကာကွယ်ဆေးထိုးပါကျွန်တော်ကာကွယ်ဆေးထိုးပြီးတော့ကိုဗစ်ဖြစ်သွားတယ်ဆိုတဲ့လူတွေ ရှိပါတယ်အဲ့ဒါတော့ကာဝယ်ဆေးထိုးလို့ဖြစ်တာပေါ့ကာဝယ်ဆေးထိုးတဲ့အချိန်မှာသူ့ရဲ့ခန္ဓာကိုယ်ထဲမှာကိုဗစ်ကဝင်ရောက်နေတာဖြစ်တယ်ပေါ့နော်သူတို့ပြန်တော့ခုလိုကိုဗစ်ပြန့်နှံ့တဲ့အချိန်မှာကာဝယ်ဆေးထိုးမဲ့ဆိုရင်တော့လက္ခဏာရှိပြီးရင်ကြည့်ပြီးမှထိုးတယ်ပေါ့နော်ဒါမှမဟုတ်ဆိုရင်ကာဝယ်ဆေးထိုးလို့ဖြစ်တာကဒါဆိုပြီးတော့မာယီစာနေတယ်တကယ်တော့ခန္ဓာကိုယ်ထဲမှာကိုယ်ကအခြေအနေကရောက်နေတယ်ပေါ့နော်အဲ့တော့ကာဝယ်ဆေးထိုးလိုက်လို့နှာခေါင်းတော့ဘာ positive ဖြစ်စရာမရှိဘူးလို့ပဲထပ်ပြီးတော့ပြောချင်ပါတယ်ပေါ့နော
်ကိုဗစ်ပြင်ဆင်လာတဲ့ကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိနေတာကြောင့်ကိုဗစ်ကာဝယ်နည်းလမ်းတွေကိုပြန်ပြီးလိုက်နာကျင့်သုံးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်သတ်သဘော
ဒေါက်တာတန်းစောတင်ဆက်နေတဲ့အားကစားကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ဒေါက်တာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ဂျမရေးသိပ္ပံနဲ့ဤပညာအမျိုးသမီးပရောကာရီပြောသမျှမြမအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့တည်င်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုတော့စားသားနဲ့လည်းဖတ်ရှုနိုင်ပါတယ်အခုတော့အားကစားကဏ္ဍမထုတ်ဘူးလို့ပေးခင်ဦးကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်ကိုရှုစားနားဆင်ရမှာပါနှောင်နှင်းနေတဲ့ကုလအဆုံးဖြတ်ဘလောက်အရေးကြီးတယ်လဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်။ကုလသမဂ္ဂထွေထွေညီလာခံအနေနဲ့မြန်မာနိုင်ငံကိုယ်စားလှယ်ကိုမရွေးချယ်နိုင်ပဲဖြစ်နေတဲ့အတွက်မြန်မာပြည်သူတွေရဲ့အတန်ကိုနိုင်ငံတကာကိုတင်ပြခွင့်ဆုံးရှုံးနေရတယ်လို့ဆိုရင်မာမယ်မဟုတ်ပါဘူး။ဒါဖြစ်ရင် Credential Committee လို့ခေါ်တဲ့ကိုယ်စားလှယ်စည်းစည်ရေး Committee အနေနဲ့တစ်ဖက်ဖက်ကရွေးချယ်သူကိုမြန်မာကိုယ်စားလှယ်အဖြစ်လက်ခံလိုက်ပြီးဆိုရင်တော့ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ။အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခခရစ်စတီနာဖင့်ကနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ Professor Christina Fink ညာအခုကရသမကအထွေထွေညီလာခံကမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်ဘယ်သူကိုလက်ခံမယ်ဆိုတာကိုသူတို့အဆုံးဖြတ်မပေးနိုင်ပြီးရွှေ့ဆိုင်းလိုက်ပြီးဖြစ်ပါတယ်။ဆိုဒီလိုအဆုံးဖြတ်မပေးနိုင်ပဲဖြစ်နေခြင်းဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့အခြေအနေတွေကိုကဘာစီအောင်တင်ပြပိုင်ခွင့်ဆုံးဆုံးနေရဖြစ်တယ်ဆိုရင်မှားပါလားခင်ဗျာအခုမြန်မာနိုင်ငံရဲ့အခြေအနေလည်းပဲသိကိုအရေးတကြီးဖြစ်နေတဲ့အခြေအနေပါဒီချိန်မှာသူတို့ရဲ့အခြေအနေကိုကဘာကိုတင်ပြခွင့်မရကြဘူးပေါ့မြန်မာပြည်သူတွေအနေနဲ့
Well let me just discuss the situation with the credentials committee and what's likely to happen this year
credential committee ရဲ့အခြေအနေကိုအရင်ရှင်းပြပြီးတော့ဒီနေ့ထက်ဖြစ်လာနိုင်မယ်ဆိုတာကိုပြောချင်ပါတယ်ဖြစ်နိုင်ခြေ၃ခုရှိပါတယ်တစ်ခုက NUG ကိုယ်စားလှယ်ဦးကျော်မိုးထွန်းကမြန်မာအစိုးရနဲ့ပြည်သူလူထုကိုကိုစားပြုသူအဖြစ်ရွေးချယ်ခံရနိုင်တယ်ဒုတိယဖြစ်နိုင်ခြေကစစ်ကောင်စီကခန်းထားသူကမြန်မာကိုယ်စားလှယ်ဖြစ်နိုင်ခြေနဲ့တတိယတစ်ခုကတော့ဆုံးဖြတ်ချက်ကိုနောက်တစ်နှစ်ဆိုင်းငံ့ပြီးဦးကျော်မိုးထွန်းကိုပဲဆက်လက်ရှိနေမယ်သူဟာအထွေထွေညီလာခံရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခွင့်ရမယ်ဒါပေမဲ့မြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့အထွေထွေညီလာခံမှာမိန့်ခွန်းပြောခွင့်ရမှာမဟုတ်ပါဘူးဒီလိုဖြစ်လာရင်တော့ရှင်ပြောတာမှန်ပါတယ်မြန်မာပြည်သူတွေအနေနဲ့သူတို့အတန်ကိုအထွေထွေညီလာခံမှာတင်ပြမယ်ကိုယ်စားလှယ်မရှိပဲဖြစ်နေပါလိမ့်မယ
်အဲ့ဒီ credential committee အဲ့ဒီကိုယ်စားလှယ်စည်းစည်းရေးအဖွဲ့ပေါ့ဗျာအဲ့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တွေထဲမှာစစ်ကောင်စီကိုလိုလားသူNUG ကိုလိုလားလို့ဆိုပြီးတော့သဘောထားကွဲလွဲနေတယ်ဆိုတော့တကယ်အဆုံးဖြတ်ပေးဖို့အတွက်ကအထွေထွေညီလာခံကိုလွှဲပြောင်းပေးရမယ်လို့သူကပြောကြပါတယ်ဆိုတော့အဲ့လိုအဆုံးဖြတ်ပေးဖို့အထွေထွေညီလာခံအနေနဲ့ကဘယ်လိုများပြဿနာရှိနေပါသလဲ
So the process is that the credentials committee would reviewyou know both the government
လုပ်ငန်းစဉ်ကတော့စီစီရေးကော်မတီအနေနဲ့စစ်ကောင်စီဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းနဲ့ NUG ဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းတို့ကိုစီစဉ်မယ်ပြီးတော့သူတို့ကဘသူ့ကိုရွေးမယ်ဆိုတာဆုံးဖြတ်ပြီးတော့ UNGA ကိုအတည်ပြုဖို့တင်ပြမှာဖြစ်ပါတယ်။ပုံမှန်အားဖြင့်အဲ့ဒီတင်ပြချက်ကိုအထွေထွေညီလာခံအတွင်းဆွေးနွေးမနေပဲအတည်ပြုရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စမှာဖြစ်နိုင်တာကတော့စီစီရေးကော်မတီရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့နိုင်ငံတချို့ရှိလာမယ်ဆိုရင်တော့ညီလာခံမှာမကျေနပ်ချောင်းဆွေးနွေးရတာတွေရှိလာမယ်။ပုံမှန်အားဖြင့်တော့အထွေထွေညီလာခံဆိုတာကစီစီရေးကော်မတီတင်ပြချက်ကိုအတည်ပြုပေးတဲ့rubber stem နာဖြစ်တဲ့အတွက်စီစီရေးကော်မတီကအခြေအနေကိုပဲအလေးထားစောင့်ကြည့်ရမှာဖြစ်ပါတယ်
။အဲ့ကိုယ်စားလှယ်စီစီရေးကော်မတီရဲ့စဉ်းစားချက်ကတော့ဘယ်ပေါ်မှာအခြေခံပါသလဲ။မြန်မာနိုင်ငံရဲ့အခြေအနေကိုသူတို့လက်တွေ့ကြကြစဉ်းစားပြီးပြောသလားသူတို့မဟုတ်အဖွဲ့ဝင်နိုင်ငံတွေအကြမ်းမှာအပြန်ဆန်ဖြစ်နေတာနဲ့အခြေခံကြသလား။ဒါမှမဟုတ်ရင်လည်းသူတို့မှာတစုံတရာစမ်းသတ်မှတ်ချက်ဆိုရရှိပါသလားခင်ဗျာ။ဘယ်လို criteria တွေသူသတ်မှတ်ထားပါသလဲ။
Yeah, well, the Credentials Committee doesn't have any fixed criteria for, making such a decision and
စစ်စည်းရေးကော်မတီမှာစံသတ်မှတ်ချက်တွေတတ်မှတ်ထားတာတော့သိမရှိပါဘူးမြန်မာနိုင်ငံအတွက်သာမဟုတ်ပါဘူးအလားတူကိစ္စတွေအများကြီးရှိခဲ့ဖို့ပါတယ်အာဖဂန်နစ္စတန်ကိစ္စမှာလည်းအလားတူဖြစ်နေတာပါမကြသိမီနှစ်တွေအတွင်းသူတို့အခြေခံစဉ်းစားခဲ့ကြတာတွေကတော့နိုင်ငံရဲ့နေမြေအများစုကိုဘယ်ဘက်ကထိန်းချုပ်ထားနိုင်မလဲမြန်မာကိစ္စမှာဆိုရင်တော့စစ်ကောင်စီဘက်ကလားအခြားဘက်ကလားစသဖြင့်ပေါ့ဒီမိုကရေစီနည်းကြရွေးချယ်ခံနိုင်ရမှုကိုကြည့်ပါတယ်မြန်မာနိုင်ငံမှာဆိုရင်တော့စစ်ကောင်စီကပြည်သူရွေးချယ်ထားတဲ့အစိုးရစီကအာဏာသိမ်းထားတာပါပြီးတော့နိုင်ငံတကာလူအခွင့်အရေးစံနှုန်းတွေကိုလည်းဘယ်ဖက်ကိုပိုလိုက်တယ်လဲဆိုတာကိုလည်းပါဝင်ပါတယ်ဒါတွေအပြင်စီစီရေးကော်မတီကထက်သွင်းစဉ်းစားရမှာပါဝင်တဲ့အချက်တွေကတော့အထွေထွေညီလာခံမှာဆွေးနွေးတင်ပြကြတာတွေကုလဆိုင်ရာအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေဆုံးဖြတ်ချက်တွေပဲဖြစ်ပါတယ်ပြီးတော့နိုင်ငံတွင်းဖြစ်ပျက်နေတာတွေနိုင်ငံတကာအခင်အကျင်းပေါ်ရက်ခတ်မှုစတာတွေကိုလည်းသူတို့ကထက်သွင်းစဉ်းစားခဲ့ကြတာတွေ့ရပါတယ်
အဲ့တော့အဲ့ခရစ်စတီးယားပြောလို့စဉ်းစားပြီးတော့ဆုံးဖြတ်ကြတဲ့နေရာမှာဗီဒီယိုအနာသုံးနိုင်တဲ့နိုင်ငံရောရှိပါလား
Well they you know try to come to a consensus
သူတို့ကတော့ဘုံသဘောတူညီချက်နဲ့ဆုံးဖြတ်ဖို့အားထုတ်ကြပါတယ်ဒါပေမဲ့သဘောထားကွဲလွဲနေကြရင်တော့အလဲလန်းကိုရွေးပြီးတော့အဆုံးဖြတ်ပေးမယ့်ကိစ္စကိုနောက်တစ်နှစ်ဆိုင်းငံ့ကြမှာဖြစ်ပါတယ်အားလုံးသဘောတူညီလာနိုင်အောင်စောင့်ဆိုင်းရတဲ့သဘောပါပဲမြန်မာကိစ္စမှာတော့နိုင်ငံအတော်များများကNUG အစိုးရရွေးချယ်ထားသူကိုလက်ခံသင့်တယ်လို့ယူဆသူတွေဖြစ်နိုင်ပြီးတချို့ကလည်းဒါကိုလက်ခံဆုံးဖြတ်ဖို့အဆင်သင့်မဖြစ်သေးသူတွေအဖြစ်ရှိနေကောင်းရှိနေနိုင်ပါတယ်။အဲ့ဒီကိစ္စကိုရည်ရည်ပြတ်ဆုံးဖြတ်နိုင်တဲ့အဆင်မရောက်သေးဘူးလို့ယူဆသူတွေရှိနိုင်ပါတယ်။ဆိုတော့နောက်တစ်နှစ်ထပ်ရွှေ့မဲ့သဘောပါ။ဒါဟာမြန်မာတနိုင်ငံနဲ့မဟုတ်ပါဘူး။အရင်ကလည်းအလားတူကိစ္စတွေရှိခဲ့ပြီးတော့တချို့ကိစ္စတွေဆိုရင်၃-၄နှစ်လောက်ရွှေ့ဆိုင်ခဲ့ရဖူးပါတယ်
။ကဲအဲ့ဒီတော့ကျွန်တော်တို့ကဒီမှာNUG ကရွေးချယ်တဲ့ကုစည်ကိုလက်ခံဖို့အထွေထွေညီလာခံကဆုံးဖြတ်လိုက်ပြီးဆိုကြပါစို့ခင်ဗျာ။ So ဒီလိုဆုံးဖြတ်လိုက်တဲ့အတွက်ရရှိနိုင်တဲ့အကျိုးရလဒ်တွေကဘာလဲဆိုတာကြည့်ကြအောင်ပါ။ NUG ကိုမြန်မာနိုင်ငံရဲ့တိုင်ဝင်အစိုးရလိုအသီးမှတ်ပြုလိုက်ပြီးဆိုတဲ့သဘောလား။အဲ့လိုသတ်မှတ်ကြမလားခင်ဗျာတကဘာလုံးက
Well, what they would be approving is that the credentials of Jammu Tun would be accepted to
အခုသူတို့အသီးမှတ်ပြုရမှာကဦးကျော်မိုးထွန်းကိုမြန်မာနိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အသိအမှတ်ပြုလက်ခံရမှာဖြစ်ပါတယ်။ပြီးတော့ NUG အနေနဲ့ကုလဆိုင်ရာတခြားအဖွဲ့အစည်းတွေ WHO နဲ့ပတ်လည်ညီလာခံလူအခွင့်အရေးကောင်စီစတဲ့နေရာတွေအတွက်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုလည်း NUG ကပဲခန့်အပ်ရမှာဖြစ်ပါတယ်။ဆိုတော့ဒါဟာအရေးကြီးပြီးတော့စစ်ကောင်စီကိုစန့်ကျင်နေသူတွေအတွက်အားတက်စရာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းအခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကအလေးအနက်ထားတဲ့စစ်ကောင်စီဟာတရားမဝင်ဘူးလို့အသိအမှတ်ပြုတယ်လို့မှတ်ယူစရာဖြစ်ပါတယ်။ဒါပေမဲ့ဒီအခြေအနေတွေတနေ့စစ်ကောင်စီဖယ်ရှားရေးအတွက်ဘလို့တက်ရောက်လာနိုင်တယ်လဲဆိုတာကတော့သိပြီးတော့ရှင်းရှင်းလင်းလင်းပြောလို့မရပါဘူး။ကျန်နိုင်ငံတွေကလည်းစစ်ကောင်စီကိုစစ်ရေးအထောက်ပံ့ပေးမဲ့ကိစ္စတွေကိုပို့တိထားလာမယ်။အနည်းဆုံးနှစ်ကြိမ်တော့စဉ်းစားကြလိမ့်မယ်လို့ကျွန်မထင်ပါတယ်
။ဒါပေမဲ့စစ်ကောင်စီကတော့ပြောနေပါတယ်။သူတို့ရွေးချယ်တဲ့လူကိုအထွေထွေညီလာခံအစည်းအဝေးပြုလက်ခံခြင်းမရှိပေမဲ့ကုလသမဂ္ဂဆိုင်ရာတခြားအဖွဲ့အစည်းတွေပေါ့လေ WHO တို့လိုဘာလို့အဖွဲ့အစည်းတွေနဲ့ကြည့်တွေ့ဆက်ဆံနေတာဟာသူတို့စစ်ကောင်စီအစိုးရသားဖြစ်တယ်လို့သူတို့ပြောနေပါတယ်။ဆိုတော့တကယ်အခြေအနေနဲ့အဲ့ဒီမှာဖြစ်နေတာကလည်းငါကတော့တခြားစီလွယ်လွယ်အချော်ချော်ဖြစ်နေတယ်လို့ပြောနေရမှာခင်ဗျာ
။ Yeah, it's been very complicated for, you know, to look at it from the UN perspective. It's been very complicated for the different UN bodies and agencies to figure out how to
ကုလသမဂ္ဂရှုထောင့်ကနေကြည့်ရင်တဟာတော်တော်ရှုပ်ရှုပ်ထွေထွေဖြစ်နေတာပါ။ဒီလိုအခြေအနေမျိုးနဲ့ပတ်သက်ပြီးတော့တိကျတဲ့လှုပ်ထုံလုပ်နေတွေမရှိတဲ့အတွက်ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေကင်တွဲနေပုံဟာအတော်ရှုပ်ထွေးနေပါတယ်။အထွေထွေညီလာခံမှာလက်ရှိကိုယ်စားလှယ်ကလည်းဆက်ရှိနေပြီးတော့ရှေ့အလားလာကိုဆိုင်းငံ့ချလေတော့တခြားနေရာတွေအတွက်ကိုယ်စားလှယ်ကိစ္စဘာလို့ရမလဲဆိုတာခက်နေပါတယ်။ဥပမာအားဖြင့် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဆိုရင်စစ်ကောင်စီကပဲကိုစားပြုဆောင်ရွက်နေတာတွေ့ရပါတယ်။ဒါပေမဲ့ဘယ်ဖက်ကိုမှလက်မခံဘဲဆိုင်းငံ့နေတဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။အထူးသဖြင့်မြန်မာနိုင်ငံတွင်းမှာကွင်းစင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအခက်ကြုံရပါတယ်။သူတို့လုပ်ငန်းကိုလည်းဆက်လက်ဆောင်ရွက်လိုတယ်။တပြိုင်တည်းမှာပဲစစ်ကောင်စီကိုလည်းတရားဝင်အစိုးရအဖြစ်အတိအမှန်မပြုလိုကြပါဘူး
။တချို့ကတော့ယူဆနေကြပါတယ်၊မျှော်လင့်နေကြတယ်လို့ပြောရင်ပုံမှန်လိမ့်မယ်။ကုလသမဂ္ဂအထွေထွေညီလာခံက NUG ရွေးချယ်သူကိုတရားဝင်ကိုယ်စားအဖြစ်သတ်မှတ်လိုက်ခြင်းဟာစစ်ကောင်စီကိုအာဏာကဖယ်ရှားရေးအထိအကျိုးသက်မှုရှိသွားလိမ့်မယ်လို့မျှော်လင့်နေကြတယ်ရှိပါတယ်။ဒီနိုင်ငံကဆက်ဆံရေးပမာခတူအနေနဲ့သူတို့ကိုဘယ်လိုများပြန်လည်ရှင်းပြလိုပါလဲ
Well I you know obviously it would mean a lot to people if the UN recognized Jammu Tan as the legitimate representative and the NUG is having legitimacy.
Jammu Tan ကိုမြန်မာကိုယ်စားလှယ်အဖြစ်အထွတ်အမြတ်ခံမှလက်ခံလိုက်တာဟာမြန်မာပြည်သူတွေအတွက်ထူးခြားလေးနက်မှုရှိစေတယ်ဆိုတာကတော့သိတာနိုင်တဲ့အချက်ပါ။ဒါပေမဲ့အဲ့ဒီလေးနက်မှုဟာလက်တွေ့ဖြစ်ပျက်နေတဲ့အခြေအနေကိုဘလောက်အထိပြောင်းလဲစေနိုင်မလဲဆိုတာကတော့မသေချာပါဘူး။ရှိခင်စစ်အစိုးရတွေကိုကြည့်မယ်ဆိုရင်သူတို့ကဘာမှကယုံမဆိုင်ပဲသူတို့ပဲဆက်လက်အုပ်စုသွားခဲ့ပါတယ်။ဆိုတော့ကျမတို့တည်တည်ချာချာပြောနိုင်တာကဒါဟာစစ်အစိုးရအနေနဲ့သူတို့ဆက်သွားလို့မရတော့ဘူးဆိုတာသဘောပေါက်စေတဲ့အခြေအနေတွေနဲ့နောက်ထပ်တိုးလာမယ့်အချက်တရဖြစ်တယ်ဆိုတာပါ။စစ်ကောင်စီခေါင်းဆောင်ပိုင်းကသူတို့အနေနဲ့သူတို့လုံခြုံရေးအတွက်ဖြစ်ဖြစ်အခြားအချက်တွေကြောင့်ပဲဖြစ်ဖြစ်သူတို့ဆက်မလုပ်နိုင်တော့ဘူးဆိုတဲ့အမြင်တွေရစေဖို့အရေးကြီးပါတယ်။
ဒါပေမဲ့နောက်တစ်ဖက်ကကြည့်မယ်ဆိုရင်တော့စစ်ကောင်စီကလည်းသူတို့ရည်ရည်ပုံမှုခိုင်မြဲလာအောင်ကြကုတ်တခဲဖက်တွယ်နိုင်ဖို့ပူပီးကြိုးပမ်းလာပါလိမ့်မယ်။ဆိုတော့ထောက်ခံတဲ့နိုင်ငံတွေစီကသူတို့အကူအညီပို့ရအောင်ရတဲ့အနေနဲ့သူတို့ကြိုးပမ်းလာမှာဖြစ်တယ်လို့ကျွန်တော်ယူဆနိုင်ပါတယ်။အဲဒီတော့ပြည်တွင်းမှာတင်မာမှုတွေပဋိပက္ခတွေပူပီးဆိုးရွားလာနိုင်ရေးရှိရလို့ဆိုရင်တော့မမှန်ဘူးလားခင်ဗျာ။ဒါကျွန်တော်တောင်းဆိုအောင်တွေးကြည့်တာပါ။
Well, the regime is going to continue trying to find supporters wherever it can, right? And that's why we see the
စစ်ကောင်စီကတော့ရနိုင်တဲ့နေရာတွေကအကူအညီတွေကိုဆွဲကင်လိမ့်မယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးချက်ပြီးတော့အရှိန်မြင့်လာမယ်။ရုရှားအကူအညီတွေပိုတောင်းခံလာမယ်။ရုရှားကလည်းမြန်မာအပေါ်နောက်ပြီးတော့အရှိတောင်အာရှမှာလည်းစိတ်ဝင်စားတယ်ဆိုတော့အကူအညီတွေဆက်ပေးမှတေးကြပါတယ်။ဒါပေမဲ့စစ်ကောင်စီတဲ့ကတချို့ကသူတို့အဖို့ရိတ်ခါဝေစုအလုံးအလောက်ရရှိနေသည့်တိုင်ရှစ်ဆက်အခြေအနေမဟန်ဘူးလို့သဘောပေါက်လာပြီးဆိုရင်တော့တမျိုးတမီဖြစ်သွားနိုင်ပါတယ်
။ဆိုတော့ကျွန်တော်ကနောက်ဆုံးညှိကုံထုတ်ချင်တာကတော့ NUG ခန့်ပေးသူကိုကုလသမဂ္ဂကတည်ဝင်အသိမှတ်ပြုလိုက်ခြင်းဟာမြန်မာနိုင်ငံရဲ့ပြဿနာအလုံးစုံပြည်လည်ရေးအတွက်နောက်ဆုံးထွက်ပေါက်တော့မဟုတ်ဘူးဆိုတာပါပဲ။ဒီ conclusion ကိုပမခခရစ်စတီနာဘယ်လိုသဘောပါလဲခင်ဗျာ
။Unfortunately that's correct. I mean I think it's important but it's not sufficient.
ကမ္ဘာကောင်အကြောင်းမလားဆိုတဲ့ပဲအဲ့ဒါမှန်တယ်လို့ပြောရမှာပါအဲ့ဒီအတိမပြုမှုဟာအရေးကြီးပြင်မယ်လို့ region chain အုပ်ချုပ်မှုအပြောင်းလဲဖြစ်စေဖို့အတွက်မလုံလောက်ပါဘူးသို့တော့တဟာပြောင်းလဲဖို့အတွက်စုစည်းလာတဲ့အခြေအနေတွေပါထိရောက်တဲ့အပြောင်းလဲဖြစ်ဖို့အခြေအနေတွေစုစည်းလာပြီလို့ကျွန်မထင်ပါတယ်
ဥကျော်ဆန္ဒရဲ့မြန်မာအရေးတုံ့သက်ချက်ကိုထုတ်လွှင့်ခဲ့တာပါရှင်။သောတာရှင်များရှင် VOA ရဲ့ Navin Nation TV သတင်းလွှာအစီအစဉ်တွေ၊သတင်းပတ်စဉ် TV Magazine အစီအစဉ်တွေ၊ပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြေမြန်ချက်တွေကိုရမကနိုင်ငံတကာနဲ့ဒေတာတွေကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြေမြန်ချက်တွေကို VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါအခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့အာကစားကဏ္ဍပါကဘာကျော်တင်းနစ်အာကစားသမားရော်ဂျာဖက်ဒရာဟာတင်းနစ်အာကစားလောကကနေအနားယူသွားခဲ့ပါပြီ Grand Slam Champions အကြိမ်20အပအဝင်ချန်ပီယံဆုပေါင်း100ကျော်နဲ့တင်းနစ်ကွင်းတွေမှာအောင်မြင်မှုတွေအများကြီးယူနိုင်ခဲ့တဲ့ဖက်ဒရာရဲ့တင်းနစ်ကွင်းအပြင်ပကထူးခြားချက်တွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အာကစားကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်
ကဘာကျော်တင်းနစ်ကစားသမားရော်ဂျာဖက်ဒရာဟာတင်းနစ်ကစားတာကနေအနားယူရမယ်လို့ကြေညာလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ချာနေ့ကတော့တင်းနစ်ကစားတာကနေလုံးဝအနားယူလိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ23ရက်နေ့ကလန်ဒန်မြို့က O2 အကစားကွင်းကြီးမှာကစားခဲ့တဲ့ Labor Cup ပြိုင်ပွဲမှာဖက်ဒရာဟာသူ့ရဲ့နောက်ဆုံးပွဲအဖြစ်နဲ့တံတောင်းနဲ့အတူ2ရောက်တွဲကစားပြီးတော့တင်းနစ်ကစားတာကနေအနားယူလိုက်တာဖြစ်ပါတယ်။ဒီပွဲကိုတော့ပရိသတ် 18,000 ကျော်လာရောက်ကြီးရှုခဲ့ပြီးတော့နောက်ဆုံးအချိန်ထိလဲအားပေးခဲ့ကြပါတယ်ဒီဘက်မှာဖက်ဒရာနဲ့နဒေါတို့အနိုင်မရခဲ့ပေမဲ့လည်းဖက်ဒရာဟာပရိသတ်တွေရဲ့အသေးအလုံးကိုတော့နောက်ဆုံးတစ်ကြိမ်ထပ်မံသိမ်းပိုက်ပြီးတော့အနိုင်ပိုင်းသွားခဲ့ပါတယ်ပွဲပြီးနောက်ဆုံးဂုဏ်ပြုတဲ့ခါမှာလည်းဖက်ဒရာကိုယ်တိုင်မျက်ရည်မစင်နိုင်ဖြစ်ခဲ့သလိုကွင်းထဲမှာရှိနေတဲ့သူတွေရောရုပ်သံကားတွေတစ်ဆင့်ကြည့်နေတဲ့တကဘာလုံးကပရိသတ်တွေလည်းဖက်ဒရာအနားယူသွားတဲ့အပေါ်မှာဝမ်းလဲစိတ်မကောင်းတွေဖြစ်ခဲ့ကြပါတယ်
one of the most if not the most important player in the history
and all got off federal ha tennis အမိုင်းမှာလည်းအရေးပါဆုံးကစားသမားတွေထဲကတယောက်ဖြစ်သလိုတကယ်ချင်းလည်းဖြစ်တဲ့အတွက်အခုလို federal အနားယူတဲ့အပေါ်မှာပုံကိုရေးအရလည်းအလွန်ကိုစိတ်မကောင်းဖြစ်မိပြီးတော့သူ့အတွက်ခက်ခဲတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ်ဒ
you know, he's one of the greatest athletes ever to play sport.
Djokovic ကတော့ Federer ဟာ tennis သမိုင်းမှာသာမကအကစားသမိုင်းမှာပါအကောင်းဆုံးကစားသမားတွေထဲကတစ်ယောက်ဖြစ်တယ်လို့ချီးကျူးဂုဏ်ပြုပါတယ် Federer ဟာ tennis ပြိုင်ပွဲတွေကနေ champion ဆုတွေအများကြီးရပြီးအကောင်းဆုံးကစားသမားတစ်ယောက်အဖြစ်အောင်မြင်မှုတွေရခဲ့တဲ့သူပါဆိုတော့ tennis ကွင်းပြင်ပမှာရော Federer ဟာဘယ်လိုပုံကိုမျိုးပါလဲဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့အငိမ့်ဆောင်အကစားအစီအစဉ်မှုဟာဥယောင်ခေါ်စာရေးဆရာမောင်ဝန်ကိုမေးကြည့်တဲ့အခါမှာအခုလိုပြောပါတယ
်သူကအခု return လုပ်တဲ့ချိန်မှာဟိုသူပြောတဲ့စကားလေးကို BBC ကနေတော့ quote လုပ်ပြီးတော့တွင်နိုင်တော့တစ်ကဘာလုံးကလည်းသိတဲ့စကားလေးတစ်ခုပါပဲအဲ့ဒါကဘာလုံးဆိုတဲ့အခါကျတော့သူ့ကိုတဲ့ tennis အားကစားကနေပြီးတော့ပေါ့လေ generous ဖြစ်အောင်လူချင်းတန်းချင်းအဲ့ဒီလိုပေါ့လေပေးချင်းကမ်းချင်းအဲ့ဒီစိတ်မျိုးပေါ့အောင်ပေါ့သင်ပေးပါတယ်လို့သူပြောတဲ့အတိုင်းပဲ Federer ကလူဘူးရေတတော်ကြီးကိုထူးထူးခြားခြားလုပ်နိုင်တဲ့လုပ်လဲလုပ်နေတာတွေကိုကျွန်တော်တို့တွေ့နေမြင်နေရပါတယ်အဲ့ဒါနဲ့ပတ်သက်လို့ခေါင်းထဲမှာမျက်စိထဲမှာဆွဲနေတာလေးတစ်ခုကဘာလို့ဆိုတဲ့အခါကျတော့အာဖရိကမှာရှိတဲ့လမ်းဘေးမှာနေသေးမလားညသေးမလားဆိုပြီးတော့စွန့်ပစ်ထားတဲ့ကလေးလေးတွေရှိပါတယ်အဲ့ဒီကလေးလေးတွေကိုသူကနေပြီးတော့စောင့်ရှောက်တဲ့ခရီးဟာတစ်ခုဖွင့်ပြီးတော့ထားတယ်ပေါ့အဲ့ဒီကိုသူအတတိကိုသွားတဲ့ခါကြတဲ့ခါကြတော့အဲ့ဒီကလေးလေးတွေဟာသူ့ရဲ့ဟိုပခုံးပေါ်တက်တဲ့လူကတက်ပေါ်ပေါ်တက်တဲ့လူကတက်တပင်းကိုဆွဲနှစ်ယောက်ကိုနှိုက်အဲ့ဒီလိုလုပ်နေတာလေးတွေနဲ့ချီယူတဲ့ခါမှာဖက်ဒရာပြောတာလေးတခုကိုကျွန်တော်ပြန်ပြီးတော့ပြောချင်ပါတယ်သူကဘာပြောတော့ဆိုတဲ့ခါကြတော့ဒီကလေးလေးတွေဟာတဲ့ Grand Slam ဆိုတာကိုလည်းသူတို့မသိပါဘူးတဲ့ Tennis ဆိုတာကိုလည်းမသိပါဘူးတဲ့ကိုယ်ကပြောရလို့ရှိရင်ကျွန်တော်နာမည်ကိုတော့မှသူတို့မသိပါဘူးတဲ့သူတို့သိတာကတော့ကသူတို့ရဲ့ဒီလမ်းဘေးကနေသေးမလားညသေးမလားဆိုငတ်နေတဲ့အဲ့ဒီဟာကိုသူတို့အစာစားရတယ်အဖို့ဖို့ရတယ်အိပ်ရတယ်ဆိုတဲ့ဟာကိုအဲ့ဒီမှာထားပေးတဲ့လူဆိုတာကိုသိတဲ့အသိနဲ့ပဲသူတို့ဒီလိုနေကြတာဆိုပြီးအဲ့ဒီပုံလေးနဲ့ဆိုပြီးပြောပါလိုက်ခင်ဗျာဆိုတော့ဘာလို့ဘယ်လိုပြောမလဲဆိုလို့ရှိရင်ကိုယ်စေစားကိုယ်အကျိုးပေးတယ်လို့ပြောရမလားအဘိဓါ humanism ပေါ့လူကိုလူလိုမြင်ပြီးတော့အဲ့ဒါလူလိုပဲကျင်တာပြီးတော့အဲ့ဒီလိုသူပြီးလို့ပါမျိုးလို့လည်းသူပြောနိုင်တာမျိုးရှိပါတယ်နောက်တစ်ခုကတော့ဟိုသိတဲ့အတိုင်းပဲ tennis မှာဒီ level ပွဲပြီးသွားလို့ရှိရင် interview လုပ်ရပါတယ်အဲ့ဒီကမှာသတင်းတော့ဘောင်းများစွာကမိဘဘောင်းများစွာကိုဖြေတဲ့ကမှာ Federer ကဘာသာစကား6ခုကိုကျွန်းကျွန်းချင်းချင်းဖြေတတ်တယ်ကျော်တတ်စုတတ်တယ်ပေါ့လေနော်အဲ့ဖြည့်တဲ့အခါမှာလည်းပဲသူကတော်တော်လေးစိတ်ဝင်စားစရာကောင်းအောင်ပပနနနဲ့လည်းဖြည့်တတ်တယ်ဆိုတာမျိုးကိုကျွန်တော်သတိထားမိပါလေအဲ့ဒီမှာမှတ်မိတာလေးတစ်ခုလည်းကျွန်တော်ဖွေပြချင်ပါလေအဲ့ဒါလေးကတော့ဒီနေ့ပေါ့လေသူကဝင်းဘယ်လ်မှာကစားတဲ့အခါမှာသူနဲ့ရောဆံသွားတဲ့ဒီ Queen Elizabeth ဘီမကြီးလက်လာကြည့်တယ်ဒါကြည့်တယ်ဆိုတဲ့အခါမှာသူနဲ့အတူကစားတဲ့လူကလည်းဗီမာကြီးပက်ကိုမကစားခင်မှာဒူးလေးညှို့ပြီးတော့ကာရဝပြုတ်ရတယ်ပေါ့အဲ့ဒါသူကလည်းဒူးလေးညှို့တာပေါ့အဲ့ဒီမှာသင်းနောက်ကမေးတယ်ဟိုမင်းရဲ့နိုင်ငံလမ်းမဟုတ်ဘူးသူများနိုင်ငံရဲ့အကြီးအကဲကိုဘာဖြစ်လဲဆိုတဲ့ကကြတော့အဲ့ဒီမှာဖက်ဒရယ်ဘယ်လိုဖြေလဲဆိုတော့ဟုတ်တယ်တဲ့သူ့ရဲ့ပြိုင်ဘက်ကလည်းဒူးလေးညှို့လိုက်တော့သူကနေပြီးတော့ဒူးလေးသူလည်းညှို့လိုက်ပါတယ်တဲ့လေးစားတိုက်တဲ့လူကိုလေးစားတဲ့ယူသေးတိုက်တဲ့လူကိုယူသေးတယ်ဆိုတာကတဲ့ကျွန်တော်အတွက်ဘာမှခွန်လေးစရာအကြောင်းမရှိပါဘူးတဲ့နောက်ပိုင်းကြတဲ့အခါကျတော့သူသိကြရတာတခုကတော့တဲ့ဘီမကြီးကနေပြီးတော့ဖက်ဒရယ်တင်းနစ်ရိုက်တဲ့ဟာကိုသူအင်မတန်သဘောကျတယ်လို့ပြောဘူးတယ်တဲ့အဲ့ဒီစကားကိုသာကျွန်တော်စောစောကသိရမယ်ဆိုလို့ရှိရင်တဲ့ဒီထဲတော့ပို့ပြီးတော့ဒူးကိုညှို့မိမယ်လို့သူကရီဘောဘောနဲ့ပဲဖြေသွားတယ်ခင်ဗျာ
အခုသူတင်းနစ်ကနေအနားယူသွားပြီပေါ့နော်အဲ့တော့အနားယူသွားတဲ့ပုံမှာရောအငယ်အမြင်လေးလည်းပြောပါဦး
that အားသားရဲ့ထုံးစံအတိုင်းပဲပေါ့လေနော်သူကအမြင့်ဆုံးကိုရောက်လာပြီးတဲ့ခါမှာသူကပြန်ပြော့ကျလာတယ်ပေါ့နော်အဲ့တော့ပြန်ကျလာတဲ့အချိန်ကျတဲ့ခါကျတော့ကျွန်တော်တို့လိုအပေါ်ဝင်ပေါ့လေနော်သူ့ကြိုက်တဲ့လူတွေကသူ့ကိုနားလိုက်စေချင်ပြီ radar လုတ်စေချင်ပြီဘာကြောင့်လဲဆိုရင်ကျလာတယ်ဆိုရင်ဒီမရှုံးနေတာတွေကိုရှုံးနေပါတယ်ဆိုတာမကြည့်ရဘူးဗျာအဲ့ဒီခါမှာ Federer ကဘလို့ပြောလို့ဆိုတဲ့ခါကျတော့သူကတင်းနစ်ကိုသူသိချစ်တယ်ပေါ့လေဗျာသိချစ်တဲ့ခါကျတော့တင်းနစ်ကနေပြီးတော့သူတားလို့မရဘူးလို့သူပြောတယ်အဲ့ဒီခါမှာလည်းပဲသူရှုံးတဲ့ခါမှာဖက်ဒရယ်ငိုတဲ့ခါမှာဟ လူကြီးတမဲနဲ့ငူကကောင်းလားဆိုပြီးတော့အဲ့ဒါလည်းပြောကြတဲ့အခါအဲ့ဒီငူရတယ်ဆိုတော့အဲ့ဒီမှာကျွန်တော်နည်းနည်းသဘောပေါက်လာတယ်သူကသိပြီးတော့ဒီတင်းနစ်ကိုချစ်တယ်ဘတာမလုံနိုင်ဘူးဆိုလို့ရှိရင်တော့တင်းနစ်ကိုရိုက်လို့ရနိုင်သေးသေးရတော့သူရိုက်ရင်းနဲ့သာပြေးသွားမယ်ဆိုပြီးသူကကြတော့တင်းနစ်ရိုက်ရင်းနဲ့ပဲအသေးခံမယ်ဆိုတဲ့သဘောမျိုးတော့အထီကိုရောက်သွားရကနေပြီးတော့အခုလို့ return လုတ်လိုက်ပြီးဆိုတာမျိုးကြားတဲ့အခါကျတော့ကျွန်တော်ကတော့အင်မတန်စိတ်ထဲမှာဟိုချိန်နှက်သွားတယ်တင်းနစ်ကနားလိုက်ပြီးဆိုတဲ့အခါကျတော့ရှင်တော့လေသူကအေးအေးလူလူလေးပေါ့လေသူအရင်တော့မလုတ်ခဲ့နိုင်ခဲ့တဲ့အားတွေကိုလုတ်နိုင်နိုင်မယ်လို့ကျွန်တော်ကယူဆပြီးတော့ကျွန်တော်ကချိန်နှက်ပါတယ
်ဖက်ဒရာကတော့သူ့အနေနဲ့တင်းနစ်ကစားတာကနေအားယူလိုက်ပြီးမဲ့တင်းနစ်လောကကနေလုံးဝပျောက်ကွယ်သွားမှာမဟုတ်ပဲတင်းနစ်ပြိုင်ပွဲတွေနဲ့တင်းနစ်အတိုင်းဝိုင်းကြားမှာတော့ဆက်ရှိနေမှာဖြစ်တယ်လို့ပြောပါတယ်ဖက်ဒရာဟာဝင်းဘလ်ဒန်ကို၈ချိန်၊ Australian Open ကို၆ချိန်၊ American Open ကို၅ချိန်၊ပြင်သစ် Open ကို၁ချိန်နဲ့ Grand Slam ဆုစုစုပေါင်းအချိန်၂၀အပါဝင်သက်တမ်းနှစ်လျှောက်မှ Champion ဆုပေါင်း၁၀၃ချိန်ရရှိခဲ့ပါတယ်။၂၄နှစ်သား Dennis ကစားသမားဘဝအဖြစ်နဲ့ဖြတ်သန်းခဲ့တဲ့ကာလတစ်လျှောက်မှာတော့ပြိုင်ပွဲကနေရရှိခဲ့တဲ့စုချင်းငွေစုစုပေါင်းက American Dollar ၁၃၀.၆ သန်းရရှိခဲ့တာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
Grand Slam Champion ဆုအကြိမ်၂၀အပါဝင် Champion ဆုပေါင်း၁၀၀ကျော်နဲ့ Tennis Queen အတွင်းမှာအောင်မြင်မှုတွေအများကြီးရယူနိုင်ခဲ့တဲ့ Roger Federer ရဲ့ Tennis Queen ပြင်ပကထူးခြားချက်တွေနဲ့ပတ်သက်ပြီးတော့ကိုရနိုင်ကတင်ပြသွားတာပါရှင်အခုတော့ရရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးပါဦး
အင်းဒီချင်းယူကရိန်းရဲ့ဘိုင်းနက်ကိုတရားမဝင်ရယူပြီးနယ်စပ်မြင်ပြောင်းလဲဖို့အတွက်ယူကရိန်းမှာအတုအယောင်လူမှုဆန္ဒခံယူပွဲကျင်းပခဲ့တဲ့ရုရှားပေါ်မှာကုန်သွယ်ရေးဆိုင်ရာပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အတွက်ဥရောပသမဂ္ဂကဗိုလ်တော်ဘူးနဲ့တောင်းဆိုလိုက်ပါတယ်။အတုအယောင်လူမှုဆန္ဒပြပွဲခံယူပွဲကိုလက်မခံတယ်လို့ယူကရိန်းကိုကျူးကျော်သိမ်းပိုက်ဖို့လုပ်တဲ့ဘယ်လောက်ရမျိုးကိုမဆိုလက်မခံကြောင်းနဲ့အခုထပ်ပြီးတော့တိုးလှုပ်ဆောင်လာမယ်ဆိုရင်ရုရှားဘက်ကပေးဆပ်မယ်လို့ဥရောပကော်မရှင်အကြီးအကဲအဆူလာဗွန်ဒလျန်ကပြောပါတယ်အမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်အတွက်လက်နက်အရန်ဝယ်ပိတ်ပင်ရေးကိုပိုးပြီးတော့ထိရောက်အောင်လှုပ်ဆောင်ဖို့အတွက်စဉ်းစားနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဒဏ်ခတ်အရေးယူမှုဆိုင်ရာပူးပေါင်းဆောင်ရွက်ဌာနအကြီးအကဲဂျိမ်းစ်အိုဘရိုင်ကဗိုလ်တော်ဘူးနဲ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်ကြားနာပွဲမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကြမ်းဖက်ဖြိုခွဲမှုတွေလှုပ်လာတာတနစ်ခွဲကြော်ကြတာပြီးဖြစ်ပြီးတော့စစ်ကောင်စီကလက်နက်တွေဝင်နေတဲ့အမေရိကန်ဒေါ်လာတွေထပ်ပြီးတော့မရနိုင်အောင်ညီမျိုးစုံနဲ့တားဆီးပေးဖို့တက်တော်လှုပ်ရှားသူတွေကအမေရိကန်အစိုးရကိုတောင်းဆိုကြတယ်လို့အမေရိကန်လွှတ်တော်အမတ်တွေကလည်းပါဝင်ပြီးတော့တောင်းဆိုနေကြတာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံခြားက DMC အဖြစ်ရဲ့ဇွန်ကိုအမေရိကန်ဒုသမ္မတကမ်မလန်ဟဲရစ်တောင်းရောက်ဖို့အတွက်စီစဉ်ထားချိန်မတိုင်ခင်နိုင်ပန်းကလေးမှာပဲမြောက်ကိုရီးယားကဒီသတင်းပတ်ထဲဒုတိယအကြိမ်ဖြစ်တဲ့ပဲချင်းတက်မစားဒုံးကျည်တွေကိုပြစ်လုတ်ခဲ့ပါတယ်။မနေ့ကဗုဒ္ဓဖုန်းနေနှောင်းပိုင်းမှာတာရိုပြစ်ပဲချင်းတက်မစားဒုံးကျည်နှစ်ဆင်းကိုအရှိတ်ကန်ယူရန်အလွန်ပင်လဲပင်လဲကိုပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဂျပန်အစိုးရကလည်းမြောက်ကိုရီးယားဘက်ကပြစ်ခတ်တာဟာပဲချင်းတက်မစားဒုံးကျည်လို့ယူဆအကြောင်းပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။အနီးအချင်းလို့နဲ့ဟာရီကိန်းအီယန်ဟာအမေရိကန်အရှိတောင်ပိုင်းဖလော်ရီဒါပြည်နယ်ကုန်းတွင်းဘက်ကိုဝင်ရောက်လာကြောင်းအမေရိကန်မျိုးသားဟာရီကိန်းဌာနကပြောပါရယ်ဖလော်ရီဒါပြည်နယ်ကမ်းရိုးတန်းအနောက်တောင်ပိုင်းကကာယိုကော့စတန်နီကုန်းတွင်းကိုတနအီကိုလေတိုက်နှုန်း155မိုင်လောက်နဲ့ဝင်လာတဲ့မုန်တိုင်းဟာအဆင့်5နီးပါးအားကောင်းလာနေတယ်လို့လဲမိုးလေဝသကြွမ်းကျင်သူတွေကပြောပါရယ
်တရင်ချင်းချက်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်မူကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darren Smith တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနေ့ကင်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 24 40 50နဲ့ line လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောင်ပါ
This program has come to you from the Voice of America, Washington.